Welcome to the Voice of America in Burmese.
မင်္ဂလာနံနက်ခင်းပါခင်ဗျာ VOA American တန်က2015ခုနှစ်မတ်လ26ရက်ကြာတာပတိနေ့မနေ့ဖက်အစီအစဉ်လေးကို American ပြည်တော်စုမြို့တော် Washington DC ကနေတိုက်ရိုက်ထုတ်လွှင့်ပေးနေပါပြီ။ line kilometer 32 40နဲ့48တို့ကနေဖမ်းယူနားဆင်နိုင်ပါတယ်ခင်ဗျာ။သောရရှင်ဒီအားလုံးရွှေလန်းချမ်းမြေကြပါစေခင်ဗျာ။ကျွန်တော်ဆံမိုးဝေပါအခုမနေ့ခင်းအစီအစဉ်လေးကိုတာဝန်ယူတင်ဆက်ပေးမှာပါ
။ကျွန်တော်ကတော့ကျော်စံသာပါခင်ဗျာ။Congress တို့ရှိမင်းကုန်းကြွကြအမှာအာဖဂန်သမ္မတကဘာရီကိုပြောကြားသွားသလဲဆိုတဲ့သတင်းယေမန်နိုင်ငံအပြည်ပြည်ဆိုင်ရာလေဆိပ်ကိုဟူသီသုံးတွေသိမ်းပိုက်လိုက်တဲ့သတင်းနဲ့တောင်တရုတ်ပင်လယ်အရေးမှာတရုတ်ရဲ့ရပ်တည်ချက်ကိုကမ္ဘောဒီးယားလူသစ်စင်ညာထောက်ခံတယ်ဆိုတဲ့သတင်းတွေအပါအဝင်ကြံသတင်းတွေကိုကိုဇော်ဝင်းခန်းနဲ့အတူကြီးညာမှာဖြစ်ပါခင်ဗျာ
ကောင်းပါခင်ဗျာအဲ့ဒီလိုသတင်းတွေကြီးညာပြီးနားဆင်ကြရမယ့်သတင်းလာတွေထဲမှာဆိုလို့ရှိရင်မြန်မာနိုင်ငံဖွံ့ဖြိုးမှုအကူအညီပေးရေးအတွက်စူးစမ်းလေ့လာတဲ့ဂျပန်ဆာကာဝါအမေရိကန်ဆူနီဝဲတခုကို Washington DC မှာဒီကနေ့ကျင်းပခဲ့ပါတယ်
။ဒီနိုင်ငံတွေပို့ပြီးတော့မြန်မာနိုင်ငံနဲ့ပတ်သက်ပြီးတော့ပူးပေါင်းဆောင်ရွက်ခြင်းနဲ့စိတ်တွေပို့ပြီးတော့ဖြစ်လာပြီးတော့အရင်တော့ထပ်ပို့ပြီးတော့ collaboration တွေပို့မြင့်လာတယ
်။အဲ့ဒီဆူနီဝဲမှာမြန်မာနိုင်ငံဗဟိုပန်ဒုတိယဥက္ကဋ္ဌဦးဆက်အောင်ပြောသွားတာဖြစ်ပါတယ်။အပြည့်စုံကိုနောက်ပိုင်းမှာနားဆင်ရပါမယ်။နောက်ပြီးလက်ပတန်းမှာပညာရေးပြည်ရင်ပြောင်းလဲရေးအတွက်ဆန္ဒပြတဲ့ကျောင်းသားတွေကိုအကျံဖက်တိုက်ခိုက်ဖြိုခွင်းဖမ်းဆီးပြီးတော့သူတို့အပေါ်ဆွဲချက်တင်တဲ့လောက်ရက်ဟာဥပဒေနဲ့မညီဘူးလို့ HRW လူခွင့်ရေးအဖွဲ့ကြီးကပြောဆိုလိုက်တဲ့အကြောင်းရှမ်းပြည်မြောက်ပိုင်းကစစ်ဆောင်ဒုက္ခသည်တွေရဲ့အခြေအနေဆရာတွေအပြင်တောင်တရုတ်ပင်လယ်အငင်းပွားမှုနဲ့ဆိုင်တဲ့သတင်းတွေတပုတ်ကိုလည်းတင်ပြပေးမှာပါအခုရင်ဆုံးတော့နိုင်ငံတကာသတင်းတွေကိုဦးကျော်စံတာနဲ့ပူဇော်ဝင်းလိုင်တို့ကပြောပြပေးကြပါလိမ့်မယ်ခင်ဗျာ
လူလက်ခွင့်ပုံမှုထွန်အားရေးကိုပံ့ပိုးပေးခဲ့ကြတဲ့အတွက်အမေရိကန်စစ်သားတွေအပါအဝင်အမေရိကန်မဟာမိတ်တွေကိုအာဖဂန်သမ္မတအာရှရဖ်ဂါနီကဂုဏ်ပြုပြောကြားလိုက်ပါတယ်။အာဖဂန်နိုင်ငံလွတ်လပ်မှုစဉ်းစားရေးအတွက်သင်တို့စစ်သည်တော်တွေရဲ့ရဲစွမ်းသတ္တိနဲ့အမေရိကန်တို့ရဲ့ကြီးမားသောဆွံ့လွတ်မှုတွေကိုအာဖဂန်ပြည်သူတွေအသိမှတ်ပြုပါတယ်။မိုင်းထီလို့ခြေပြက်လက်ပြက်ဖြစ်ခဲ့ရတဲ့စစ်သည်တော်တွေအငင်းစားစစ်ပြန်တွေရန်သူရဲ့သရေဝေါကြောင့်တဲ့အကြမ်းဖက်လူရကြောင့်ချစ်ခင်သူတွေဆုံးရှုံးခဲ့ရတဲ့မိသားစုတွေပေါ်ကျွန်တော်တို့အနေနဲ့ပေးဆက်စရာကျေးဇူးတရားကြီးမားပါတယ်လို့ကွန်ဂရက်လွှတ်တော်ရှင်မှာဗိုလ်ထူးနေကမစ္စတာဂဟနီကပြောကြားသွားတာဖြစ်ပါတယ်မစ္စတာဂဟနီရဲ့ခီးစဉ်အတွင်းကွန်ဂရက်လွှတ်တော်မှာစကားပြောခွင့်ရတာဟာနိုင်ငံခြားခေါင်းဆောင်တိုင်းရရှိတဲ့အခွင့်အရေးတရားတော့မဟုတ်ပါဘူးအခုကိစ္စကတော့ဆယ်လနှစ်နီးပါးဖြစ်ပွားခဲ့တဲ့စစ်ကြောင့်တင်းမာခဲ့ရတဲ့နိုင်ငံဆက်ဆံရေးပြန်လည်ကောင်းမွန်လာအောင်အထူးမှုတစိတ္တေသဖြစ်ပါတယ်ခင်ဗျာ
ရင်မင်သမရကအေဒီမြို့မှာရှိတဲ့သူ့ရဲ့သမရအိမ်ကနေထွက်ပြေးသွားပြီးနိုင်ပိုင်းအကြမှာပဲအဲ့ဒီမြို့မှာရှိတဲ့နိုင်ငံတကာလေဆိပ်ကိုရှီယာဆူတီတပုံအဖွဲ့တွေကတင်ပိုက်လိုက်ပြီလို့ရင်မင်အာနာပိုင်တွေကပြောပါတယ်ဘူထုနဲ့အစောပိုင်းမှာကတည်းကပိတ်ထားခဲ့တဲ့အဲ့ဒီလေဆိပ်ကိုရှီယာဟူတီတပုံအဖွဲ့ရဲ့ထောက်ခံမှုနဲ့ခွဲထွက်ရေးတပုံအဖွဲ့တစ်ဖွဲ့ကတင်ပိုက်ဖို့ရောက်လာပြီးမကြခင်မှာပဲတင်ပိုက်လိုက်တာဖြစ်ပါတယ်ဘူထုနဲ့အစောပိုင်းတော့ကတော့ဟူတီတပုံအဖွဲ့တွေနဲ့သူတို့ရဲ့မဟာမိတ်တွေထိန်းချုပ်ထားတဲ့လေတပ်စခန်းတွေကနေအေဒီမြို့မှာရှိတဲ့သမရအိမ်ဝင်းကိုလေကြောင်းကတိုက်ခိုက်နေကြတာပါသမရာအဗ္ဒရာဘူမန်ဆူဟာဒီကတော့လေယောဝက်နေရာတစ်ခုမှာဘေကင်းစွာရှိနေတယ်လို့ရေမင်အရာရှိတွေကပြောပါတယ်။အေဒီမျိုးတဲကိုဟူတီတပ်ဖွဲ့တွေဝင်လာလို့မရအောင်သမရာအနေနဲ့တောင်ပိုင်းဒေါ်လာရင်းအင်အားစုတွေကိုဥဆောင်ညွှန်ကြားနေတယ်လို့သမရာရဲ့လက်ထောက်ကရိုက်တာသတင်းဌာနကိုပြောပါတယ်။သမရာဘက်မှရှိနေတယ်ဆိုတဲ့အပေါ်မှာမရေရာမှုတွေထွက်နေပြီးသမရာဝါမအစိုးရကလည်းရေမင်သမရာတိုင်းပြည်အတွင်းကထွက်ခွာသွားပြီဆိုတဲ့သတင်းကိုအတိအပြည့်ချက်မပေးပါဘူး။
အီရန်နျူကလ িয়ার ရေးအီရန်နိုင်ငံသားဝန်ကြီးမိုဟာမက်ဂျာဗာဇာရီဖ်နဲ့ဆွေးနွေးဖို့အတွက်အမေရိကန်နိုင်ငံသားဝန်ကြီးဂျွန်ကယ်ရီဟာဆွစ်ဇာလန်နိုင်ငံကိုပြန်သွားနေပါတယ်။ဝန်ကြီးနှစ်ဦးတို့ဟာဒီကနေ့ကြာသပတေးနေ့ကျရင်လော့ဆန်မြို့မှာတွေ့ဆုံကြမှာပါ။အီရန်နျူကလ িয়ার လက်နက်ထုတ်လုပ်ရေးအစီအစဉ်ကိုနှစ်နှစ်ချီတားမြစ်နိုင်ပြီးအီရန်အပေါ်အနောက်နိုင်ငံတွေရဲ့စီးပွားရေးဒဏ်ခတ်မှုရုပ်သိမ်းနိုင်ရေးအတွက်သူတို့ဟာသူတို့သတ်မှတ်ထားတဲ့မလ31ရက်နေ့မတိုင်ခင်သဘောတူညီမှုရရှိအောင်ဆွေးနွေးကြရပါလိမ့်မယ်။ဂျွန်ကယ်ရီပါဝင်တဲ့ရုရှားပြင်သစ်ဂျာမနီနဲ့ဗြိတိန်နိုင်ငံကနိုင်ငံရေးဝန်ကြီးတွေဟာမလအကုံမှာအခြေခံသဘောတူညီချက်ရရှိရေးနဲ့ဂျွန်လအကုံမှာအပိသက်သဘောတူညီမှုရရှိရေးအတွက်အီရန်အစိုးရနဲ့လက်အတော်ကြားဆွေးနွေးလာခဲ့ကြတာပါ။ဒါပေမဲ့အီရန်ဘက်ကပြောတဲ့အရက်ဖက်သုံးနျူကလ িয়ার အစီအစဉ်အတွက်စင်ထရီဖျူဂျ်လောင်စာကြောင်းအရေးအတွက်ဘယ်ယူဘယ်မျှခွင့်ပြုမယ်၊တန်ခတ်မှုကိုဘယ်လိုအစဉ်အဆက်ရုပ်သိမ်းမယ်ဆိုတဲ့အသေးစိတ်ကိစ္စတွေအပေါ်မှာတည်ဆွနေကြတာပါ။အင်္ဂါနေ့တုန်းကတော့တရုတ်နိုင်ငံရဲ့ဝန်ကြီးကအီရန်ဝန်ကြီးစီကိုဖုန်းဆက်ပြီးသဘောတူညီမှုရရှိရေးအသုံခွန်ဆိုင်လို့ဖို့တိုက်တွန်းခဲ့ပါတယ
်။ဘိုကိုဟာရမ်စစ်တီချောအဖွဲ့ရဟန်နိုင်ဂျာနိုင်ငံနဲ့နယ်နိမိတ်ချင်းထိစပ်နေတဲ့မြို့ကနေကလင်းငယ်တွေအပါအဝင်ရာနဲ့ချီတဲ့ဒေသခံတွေကိုပြန်ပြီးဆွဲသွားတယ်လို့နိုင်ဂျီးရီးယားအာဏာပိုင်တွေကပြောပါတယ်။ဘွန်ဒိုပြည်နယ်ကနေအခုလအစောပိုင်းတုန်းက တို့တပ်ဖွဲ့တွေပြန်ဆုံမှာဓမ္မဆက်မြို့ကနေကိုဘိုကိုဟာရမ်အဖွဲ့ကပြန်ပေးဆွဲသွားခဲ့ခြင်းဖြစ်ကြောင်းနိုင်ဂျီးရီးယားအစိုးရပြောခွင့်ရပုဂ္ဂိုလ်မိုက်အိုမဲရီကအေပီသတင်းဌာနကိုပြောပါတယ်ဓမ္မဆက်မြို့အခြေခံပညာမူလာတန်းကျောင်းကိုဘိုကိုဟာရမ်အဖွဲ့ကဝိုင်းပြီးကျောင်းသားတွေနဲ့ဆရာဆရာမတွေကိုပြန်ပေးဆွဲသွားခဲ့တယ်လို့ဆိုပါတယ်ဗနီရောက်ပြန်ပေးဆွဲခံလိုက်ရတယ်ဆိုတာအတိအကျမသိရသေးဘူးလို့အစိုးရပြောခွင့်ရပုဂ္ဂိုလ်ကပြောပေမဲ့ဒေသခံတွေကတော့900လောက်အထိရှိမယ်လို့ခန့်မှန်းပြောဆိုနေကြပါတယ်နိုင်ဂျီးရီးယားနိုင်ငံမှာတမရနယ်လွတ်တော်ရွေးကောက်ပွဲတွေလာမယ့်စနေနေ့မှာကျင်းပဖို့စီစဉ်နေတဲ့အချိန်မှာပဲအခုလိုပြန်ပေးဆွဲတယ်ဆိုတဲ့သတင်းထွက်လာတာပါနိုင်ဂျီးရီးယားနိုင်ငံရဲ့ကုန်းကြောင်းနဲ့ရေကြောင်းဝင်ထွက်သွားလာရေးလမ်းကြောင်းတွေအားလုံးကိုပို့ထိုးနေညတကောင်အချိန်ကနေမတ်လ28ရက်နေ့ညတကောင်အထိပိတ်ထားမယ့်အကြောင်းနိုင်ဂျီးရီးယားအစိုးရကပို့ထိုးနေမှာကြေညာထားပါတယ်
UAV ကတည်းကမနက်ဖက်မြန်မာဘာသာစစ်စင်တွေကိုမနေ့6နာရီကနေ9နာရီအထိလိုင်းဒိုမီတာ32 kHz 933ကလိုင်းဒိုမီတာ40 kHz 4433ညလိုင်းဒိုမီတာ48 kHz 618ကနဲ့ဒုတိယနာရီဝတ်မှာလိုင်းလက်မီတာ190 kHz 1509တို့ကနေထုတ်လွှင့်ပေးနေပါတယ်ရှင်
ဝါရှင်တန်ပြည်တော် VOA ကသတင်းများဆက်လက်ကြေညာနေပါတယ်။ပြင်သစ် Germany နဲ့ Spain ခေါင်းဆောင်တွေဟာလူ150သေဆုံးခဲ့ရတဲ့ German Wings Airbus 324ယင်ပြတ်ကျသွားခဲ့တဲ့နေရာအနီးပြင်သစ်နိုင်ငံ Alps တောင်ကမ္ဘာဒေသမှာတွေ့ဆုံခဲ့ကြပါတယ်။ပြင်သစ်သမ္မတ François Hollande, German Chancellor Angela Merkel နဲ့ Spain Chancellor Mario Rajoy တို့ဟာကယ်ဆယ်ရေးဝန်ထမ်းတွေနဲ့လည်းစကားပြောခဲ့ကြပါတယ်။ဒီလိုတွေ့ဆုံကြတဲ့နေရာဟာ Spain နိုင်ငံ Barcelona မြို့ကGermany နိုင်ငံ Düsseldorf မြို့ကိုပြန်သန်းလာတဲ့လေယာဉ်အင်္ဂါနေ့ကပြတ်ကျသွားတဲ့နေရာအနားမှာဖြစ်ပါတယ်။ဒီလေယာဉ်ပြတ်ကျမှုအတွက်ဝန်ထမ်းကြောင့်ပြောကြရင်သေဆုံးသွားရတဲ့ခရီးသည်တွေထဲမှာ American နိုင်ငံသူ Yvonne Selkie နဲ့ Emily Selkie တို့လည်းပါဝင်သွားတယ်လို့ American နိုင်ငံဂျာယီပြောခွင့်ရ Yan Selkie ကပြောကြားသွားပါတယ်။နောက်အမည်မဖော်ထုတ်နိုင်သေးတဲ့ American နိုင်ငံသားတို့လည်းပါသွားပြီးမိသားစုနဲ့ဆက်သွယ်နေတယ်လို့လည်းဆိုပါတယ်။မိမိတို့အနေနဲ့ဒီဖြစ်ရဘာကြောင့်ဖြစ်ရလဲဆိုတာကိုအစွမ်းကုန်ကျူပန်ကူညီချက်ပေးသွားမယ်လို့မစ္စတာအိုလွန်ကဂျမန်ဝန်ကြီးချုပ်နဲ့စပိန်ဝန်ကြီးချုပ်တို့ကိုအပိစကားပြောကြားခဲ့ပါတယ်။ပြန်သက်မှုမှတ်တမ်းတင် Black Box တလုံးကိုတွေ့ရှိပြီးဖြစ်ပေမဲ့ပြတ်ကျရတဲ့အကြောင်းရင်းကိုမသိရသေးပါဘူး။ဒုတိယ Black Box တလုံးကိုတော့ရှာဖွေနေကြဆဲဖြစ်ပါတယ်
။ရုရှားနိုင်ငံကခရိုင်းမီးယားဒေသကိုမနေ့ကသိမ်းပိတ်လိုက်တာနဲ့အထူးသဖြင့်ယူကရိန်းအရှေ့ပိုင်းဒွန်ဘတ်စ်ဒေသမှာရှိတဲ့ရုရှားလိုလာတဲ့ခွဲထွေသမားတွေကိုဆက်လက်ထောက်ပံ့ကူညီပေးနေတဲ့အတွက်ရုရှားနဲ့အနောက်အစုအကြားကဆက်ဆံရေးဟာအနည်းဆုံးအဆင့်ကိုရောက်နေတဲ့အကြောင်းအမေရိကန်အထက်လွှတ်တော်နိုင်ငံခြားဆက်ဆံရေးကော်မတီကအစိမ့်အဖွဲ့ဝင်တဦးကပြောပါတယ်။အထက်လွှတ်တော်အမဂျိမ်းစ်ရစ်ချ်ဟာယူကရိန်းနိုင်ငံအရှေ့ပိုင်းမှာရှိတဲ့ခွဲထွေသဘုံတွေကိုရုရှားဘက်ကထောက်ပံ့နေတာတွေကိုဟန်တန်းနိုင်ရေးအတွက်ယူကရိန်းအစိုးရကိုတိုက်ခတ်ရေးစစ်လက်နက်တွေထောက်ပံ့ပေးဖို့အမေရိကန်အစိုးရကိုတောင်းဆိုနေတဲ့လွှတ်တော်အမတွေကတဦးလည်းဖြစ်ပါတယ်။အမေရိကန်တို့ကအရေးအတွေ့ကောင်းမွန်ပြီးအရေးအတွက်များတဲ့တိုက်ခတ်ရေးစစ်လက်နက်ပစ္စည်းတွေထောက်ပံ့ပေးခြင်းအပြင်ယူကရိန်းအစိုးရကိုတိုက်ခတ်နေတဲ့ရုရှားလိုလာတဲ့ခွဲထွေသဘုံအဖွဲ့တွေနဲ့တိုက်ပွဲဖြစ်တဲ့အခါယူကရိန်းအစိုးရရဲ့တိုက်ခတ်ရေးစွမ်းရည်ကိုမြင့်တင်ပေးရရောက်မယ်လို့ VOA ဂျော်ဂျီယာအသံလွှင့်ဌာနနဲ့ပြုလုပ်တဲ့မေးမြန်းခန်းအတွင်းအထက်လွှတ်တော်အမဂျိမ်းစ်ရစ်ကပြောပါတယ်။ယူကရိန်းနိုင်ငံအနေနဲ့ရုရှားကိုအနိုင်တိုက်နိုင်မှာမဟုတ်ဘူးဆိုတာသိကြတယ်လို့လည်းအိုက်ဒါဟိုပြည်နယ်ကိုစားပြုအထက်လွှတ်တော်အမဂျိမ်းစ်ရစ်ကပြောပါတယ်။
တောင်တုပ်ပင်လယ်အတွင်းနယ်မြေအငင်းပွားမှုတွေကိုအာဆီယံအဖွဲ့အစည်းမဖြေရှင်းနိုင်ဘူးဆိုတော့တရုတ်နိုင်ငံရဲ့ရည်တည်ချက်ကိုကမ်ဘောဒီးယားနိုင်ငံခေါင်းဆောင်ကလူသစ်ရှင်ကြားထောက်ခံလိုက်ပါတယ်။ဒီပြဿနာကိုသက်ဆိုင်ရာနိုင်ငံတွေအချင်းချင်းတိုက်ရိုက်ဖြေရှင်းသင့်တယ်လို့ဝန်ကြီးဟွန်ဆန်ကဖနုံပင်မြို့တော်မှာပြောကြားလိုက်တာပါ။ဒါဟာအာဆီယံတစ်ခုလုံးရဲ့ပြဿနာမဟုတ်ဘူးသက်ဆိုင်ရာနိုင်ငံအချင်းချင်းပြဿနာသာဖြစ်တယ်လို့လည်းဆိုပါတယ်။ဒါပေမဲ့အာဆီယံအဖွဲ့ဝင်တွေဖြစ်ကြတဲ့ဖိလစ်ပိုင်နဲ့ဗီယက်နမ်တို့ကတော့ဒီပြဿနာအတွက်ဒေသဆိုင်ရာနဲ့ဘက်ဆုံပါဝင်ချင်းကတဲ့ဤကိုဆောင်ရွက်ဖို့တောင်းဆိုနေကြကြတာပါဒီကိစ္စနဲ့ပတ်သက်ပြီးကမ်ဘောဒီးယားဝန်ကြီးချုပ်ကသူ့ရဲ့ယက်တီချက်ကိုအခုမှပထမဆုံးချိန်လူသိရှင်ကြားပြောကြတာဖြစ်ပေမဲ့2012မှာအာဆီယံဥက္ကဋ္ဌဖြစ်ဆောင်ရွက်စဉ်တုန်းကလည်းဒီကိစ္စပေါ်ကောင်းတွင်မှုနဲ့ပတ်သက်ပြီးဝေဖန်ခံခဲ့ရဖူးပါတယ်
မြောက်ကိုရီးယားနိုင်ငံအတွင်းကလူခွင့်ရေးအခြေအနေတွေကိုစောင့်ကြည့်လေ့လာဖို့အတွက်တောင်ကိုရီးယားနိုင်ငံမှာယုံကွဲဖွင့်သွားမယ်လို့ OHCHR ကုလသမဂ္ဂလူခွင့်ရေးမဟာမင်းကြီးယုံကပြောပါရယ်ကွန်မြူနတီတိုင်းပြည်အတွင်းကလူခွင့်ရေးအခြေအနေတွေတိုးတက်အောင်လှုပ်ဆောင်မယ်ဆိုရင်အဲ့ဒီလိုယုံကွဲဖွင့်တာအပါအဝင်တခြားလှုပ်ဆောင်ရမယ့်အချက်အလက်အတော်များများကိုလှုပ်ဆောင်ဖို့လိုအပ်မယ့်အကြောင်း COI ကုလသမဂ္ဂစုံစမ်းရေးကော်မရှင်ကတာဝန်ပေးအပ်ခံရတဲ့အလုပ်အဖွဲ့ကမနေ့ကအစီရင်ခံစာတင်သွင်းခဲ့တာပါယုံကွဲဖွင့်ဖို့လိုအပ်တဲ့အချက်အလက်တွေကိုကိုရီးယားအစိုးရနဲ့တိုင်ပင်ညှိနှိုင်းနေစေဖြစ်ကြောင်းACHR ယုံကပြောပါတယ်အဲ့ဒီယုံကွဲအတွက်ရည်ရွယ်ထားတဲ့အဆောက်အဦးကိုအခုနှစ်ဒုတိယနှုတ်ဝက်မှာဖွင့်ဖို့စီစဉ်ထားကြောင်း OACHR က VOA ကိုရီးယားတာဝန်ထမ်းတာကိုပေးပို့ ို့တဲ့အီးမေးလ်မှာဖော်ပြထားပါတယ်။ဘယ်ချက်တွေကိုနောက်ဆုံးညှိနှိုင်းမှုကြံနေသေးတယ်ဆိုတဲ့အသေးစိတ်အချက်လက်ကိုတော့ OACHR အရာရှိတွေကထုတ်ပေါ်ပြောဆိုခြင်းမရှိပါဘူးခင်ဗျာ
။ Direct from Washington The Voice of America VOA
နောက်ဆုံးရနိုင်ငံတကာသတင်းတွေကိုဥကြော်စံတာနဲ့ကုဇော်ဝင်းလှိုင်တို့ပြောသွားခဲ့ကြတာဖြစ်ပါတယ်။အခုချိန်ကစပြီးတော့သတင်းလွှာတွေကိုတင်ဆက်ပေးပါတော့မယ်။မြန်မာနိုင်ငံဖွံ့ဖြိုးတိုးတက်ရေးအတွက်နိုင်ငံတကာကပူးပေါင်းဆောင်ရွက်ပေးနေတာတွေဟာအပြိုင်ဆိုင်ဖြစ်နေတယ်ဆိုရင်တောင်မှကောင်းမွန်တဲ့ပြိုင်ဆိုင်မှုပဲဖြစ်ပါမယ်လို့စီးပွားရေးပြုပြင်ပြောင်းလဲရေးကဏ္ဍမှာအဓိကတာဝန်ယူလှုပ်ဆောင်နေသူတို့ကပြောဆိုလိုက်ပါတယ်။ဒီကနေ့ဝါရှင်တန်ဒီစီမှာကျင်းပတဲ့အမေရိကန်နဲ့ဂျပန်တို့မြန်မာနိုင်ငံရဲ့ဖွံ့ဖြိုးမှုစူးစမ်းလေ့လာရေးဆွေးနွေးပွဲမှာအခုလိုပြောကြားလိုက်တာဖြစ်ပါတယ်။အပြည့်အစုံကိုကိုကျော်ကျော်သိန်းကပြောပြပါလိမ့်မယ်
။မြန်မာနိုင်ငံကိုစစ်ဖက်ကအုပ်ချုပ်ခဲ့တဲ့ကာလတလျှောက်အနောက်နိုင်ငံအများစုကတန်ခတ်အရေးယူထားတာကြောင့်နိုင်ငံအနေငယ်နဲ့ပဲထိတွေ့ဆက်ဆံနိုင်ခဲ့ပြီးအထူးသဖြင့်တော့မြန်မာအိန္ဒိယတရုတ်နိုင်ငံပေါ်မှာအများအပြားမှီခိုခဲ့ရတာပါ။မြန်မာနိုင်ငံမှာပြုပြင်ပြောင်းလဲရေးတွေလှုပ်လာပြီးနောက်ပိုင်းမှာတော့အမေရိကန်ပါဝင်ကမ္ဘာနိုင်ငံအများအပြားကအကူအညီတွေပြန်ပေးလာကြပါလေ။မြန်မာနိုင်ငံကိုအစဉ်အဆက်အကူအညီပေးခဲ့တဲ့နိုင်ငံတွေထဲမှာဂျပန်နိုင်ငံဟာအဓိကနိုင်ငံတစ်ခုဖြစ်ပြီးအခုဆိုရင်မြန်မာနိုင်ငံဖွံ့ဖြိုးတိုးတက်ရေးအတွက်အမေရိကန်နဲ့ဂျပန်တို့ပူးပေါင်းပြီးအကူအညီပေးဖို့ဖြစ်နိုင်ချေနည်းလမ်းတွေကိုတော့မှစူးစမ်းလေ့လာတာတွေရှိလာပါပြီ။ဒီအခြေအနေကအစဉ်အဆက်အနီးကပ်ဆက်ဆံခဲ့တဲ့တရုတ်အတွက်စိုးရင်စရာဖြစ်လာမလားဆိုတဲ့မေးခွန်းပေါ်လာပါတယ်။ဒါပေမဲ့လည်းဒီအပေါ်မှာတရုတ်နိုင်ငံအနေနဲ့မကြေမချမ်းဖြစ်လိမ့်မယ်လို့မထင်တဲ့အကြောင်းပြောသူကမြန်မာနိုင်ငံဗဟိုဘဏ်ဒုတိယဥက္ကဋ္ဌနဲ့သီလဝါအထူးစည်းဝါးရေးဆောင်စီမံခန့်ခွဲမှုကော်မတီဥက္ကဋ္ဌဦးဆက်အောင်ပါ
။ဘာလို့လဲဆိုတော့သူတို့အတွက်တောင်မှဟို a kind of burden ပေါ့နော်ကျော်သွားသေးတယ်။ခုနပြောတဲ့ပုံစံမျိုးထက်စားလို့ရှိရင်ဒီနိုင်ငံတွေပို့ပြီးတော့မြန်မာနိုင်ငံနဲ့ပတ်သက်ပြီးတော့ပူးပေါင်းဆောင်ရွက်ခြင်းနဲ့စိတ်တွေပို့ပြီးတော့ဖြစ်လာပြီးတော့အရင်တုန်းကထက်ပို့ပြီးတော့ collaboration တွေပို့မြင့်လာတယ်လို့ကျွန်တော်အနေနဲ့တော့မြင်ပါတယ်။အမြင်တစ်ခုနဲ့တစ်ခုတော့မတူဘူးပေါ့နော်။တချို့ကတော့လောလောဆယ်မှာ strategic competitions ဖြစ်လာတယ်လို့မြင်တယ်လို့တချို့က strategic cooperation ဖြစ်လာတယ်လို့လည်းမြင်တဲ့လူတွေလည်းရှိပါတယ်။ဒါပေမဲ့ strategic competition ကလည်းမဖြစ်သင့်ဘူးလို့ဆိုယူဆတဲ့အရာမဟုတ်ပါဘူး။ဘာလို့လဲဆို competition ဆိုတာတော့အမြဲတမ်းရှိတည်ပါတယ်။ဒါပေမဲ့ဒီ level of competition ကတော့ကျွန်တော်တို့ healthy level of competition ဖြစ်ဖို့ပဲများပါတယ်။အခုလောလောဆယ်မှာ competition ဖြစ်ခဲ့မယ်ဆိုရင်တောင်မှဒါ healthy level of competition ဖြစ်တဲ့အတွက်ဒါဟာ healthy level of strategic cooperation ကိုဦးတည်နေတယ်လို့ပဲကျွန်တော်အနေနဲ့မြင်ပါတ
ယ်။ဆာဆာကာဝါညင်ညာရေးဖောင်ဒေးရှင်းအမေရိကန်ကကြီးမှုပြီးအမေရိကန်ပြည်ထောင်စုနဲ့ဂျပန်မြမဖွံ့ဖြိုးတိုးတက်မှုတွေအကူအညီပေးခြင်းဆိုတဲ့ခေါင်းစဉ်နဲ့ဝါရှင်တန် DC မြို့တော် Cosmos Club မှာဗုဒ္ဓနေ့ကကျင်းပတဲ့ဆွေးနွေးပွဲတစ်ခုအတွင်းဦးဆက်အောင်ကို VOA ကတည်တံ့တွေ့ဆုံမေးမြန်းခဲ့တာပါ။ပထဝီနိုင်ငံရဲ့အမြင်ရှုထောင့်ကနေကြည့်ရင်မြန်မာလူထုနဲ့နှီးစပ်ဖို့တရုတ်နဲ့ဂျပန်အကြားအပြိုင်ဆိုင်လုပ်နေကြတယ်လို့ဆိုကောင်းဆိုနိုင်ပေမဲ့ချင်းကပ်ပုံတွေကအတော်လေးကွာခြားတဲ့အကြောင်းတရုတ်ဟာမြမအိနီချင်းနိုင်ငံကြီးဖြစ်ပြီးဂျပန်နဲ့ကြတော့အင်းကြီးချင်းမဟုတ်တယ်လို့တရုတ်အတွက်တော့မြန်မာဟာမဟာဗျူဟာရပို့ပြီးအရေးပါပါတယ်လို့သုံးသပ်သူကဂျပန်နိုင်ငံဖွံ့ဖြိုးဆဲနိုင်ငံများဆိုင်ရာအင်စတီကျူသုတေသနစီမံကိန်းဌာနကညွှန်ကြားရေးမှူးချုပ်တိုးရှိရုကူတိုပါမြန်မာနိုင်ငံကနေတရုတ်တို့ကသဘာဝတန့်ွင့်လို့စွန့်အင်ဝယ်တာမျိုးတွေရှိပေမဲ့လည်းဂျပန်ကတော့အဲ့ဒီလိုမဟုတ်ပါဘူးလို့သူကပြောပါတယ
် On the contrary we invest we construct the factories and then we employ the Myanmar people and we work together and then we export
မတူတာကတော့ကျွန်တော်တို့ကရင်းနှီးမြှုပ်နှံမှုလုပ်ဆဲဥနေစောက်ပြီးမြန်မာလူမှုကိုအလုပ်ပေးပြီးတော့အတူတကွလုပ်ကြပါတယ်ပြီးတော့အဲ့ဒီကုန်တွေကိုဂျပန်တို့အမေရိကန်တို့ကိုတင်ပို့ပါတယ်ဆိုတော့အကျိုးစီးပွားကအတော်လေးကွာပါတယ်တရုတ်ကလုပ်တာလည်းရှိတယ်ဆိုပေမဲ့အခုအချိန်မှာဂျပန်ရဲ့ချင်းကပ်မှုကမြန်မာနိုင်ငံစီးပွားရေးဖွံ့ဖြိုးတိုးတက်မှုအတွက်ပို့ပြီးတော့ကြေကြေပြန့်ပြန့်လုပ်ပေးနိုင်မယ်လို့ကျွန်တော်ထင်ပါတယ်ကျွန်တော်တို့ကြားမှာတနည်းတလန်းအားဖြင့်ပြိုင်နေတယ်ဆိုပေမဲ့လည်းကျွန်တော်တို့ချင်းကပ်ပုံကအတော်ကွာပါတယ်
။ကမ္ဘာအကြီးဆုံးဒီမိုကရေစီနိုင်ငံကြီးနှစ်ခုဖြစ်တဲ့အမေရိကန်နဲ့ဂျပန်တို့အနေနဲ့မြန်မာနိုင်ငံလိုဒီမိုကရေစီအပြောင်းလဲလုပ်နေတဲ့နိုင်ငံမျိုးတွေအောင်မြင်မှုရရေးအကူအညီပေးရမယ်တာဝန်ရှိတယ်လို့ယုံကြည်ပြီးဒါဟာနိုင်ငံတကာရဲ့အကျိုးစီးပွားလည်းဖြစ်ပါတယ်လို့ဆဆာကာဝါညင်ညာရေးဖောင်ဒေးရှင်းအမေရိကန်ရဲ့ဥက္ကဋ္ဌနဲ့အမှုဆောင်အရာရှိချုပ်အငိမ့်စားရည်တဲ့ဗိုလ်ချုပ်ကြီးဒန်နစ်ဘလဲက VOA ကိုပြောပါတယ်မြန်မာနိုင်ငံရဲ့လက်ရှိဒီမိုကရေစီပြုပြင်ပြောင်းလဲရေးအခြေအနေတွေနဲ့ပတ်သက်လို့တော့အကောင်းမြင်တဲ့အားမလို့အားမရဖြစ်မှုမျိုးခံစားရတယ်လို့ဆွန်နုဘမှာပါဝင်သူတူကပြောသွားတာကိုမစ္စတာဘလဲကကိုးကားပြီးပြောပါတယ
် Optimism in that the overall direction is correct but frustration in that there are individual
setbacks ဘာနဲ့လမ်းကြောင်းတစ်ခုလုံးအပေါ်မှာအကောင်းမြင်တယ်လို့ပြောတာကမှန်ကန်တဲ့ပြောဆိုချက်ဖြစ်ပေမဲ့အဲ့မှာအားမလို့အားမရဖြစ်တာတွေပါပါတယ်နောက်ပြန်ဆုတ်တဲ့တရားဖြတ်တွေရှိပါတယ်။သွားနေတဲ့လမ်းကြောင်းကိုပြန်လှည့်ပြီးတော့နီလဟောင်းတွေကိုပြန်သုံးကျင်သူတွေလည်းမြန်မာပြည်မှာရှိနေပါတယ်။ဒါပေမဲ့ကျွန်တော်စိတ်ထဲမှာတော့အကောင့်မြင်တဲ့အပိုင်းကအမလို့အများဖြစ်တဲ့အပိုင်းနဲ့ပုံများတယ်လို့ကျွန်တော်ထင်ပါတယ်
။လက်ရှိအခြေအနေပေါ်မချင်မရဲဖြစ်နေသူတွေရှိတယ်လို့ပြီးခဲ့တဲ့သတင်းပတ်တွေအတွင်းဖြစ်ပျက်ခဲ့တာတွေ တာဝန်ရှိသူတွေဘက်ကတုံ့ပြန်ပြောဆိုချက်တွေကြောင့်စိုးရိမ်နေသူတွေနဲ့ဝေဖန်ပြောဆိုတာတွေကရှိထားတာပါရှေ့ဆက်သွားဖို့နဲ့နောက်ကြောင်းပြန်မလဲဖို့ဆိုတာကိုအတော့ကိုစဉ်းစားပြီးဆုံးဖြတ်ခဲ့တာဖြစ်ပါတယ်လို့ပြောသူကသမရဦးသိန်းစင်ရဲ့စီးပွားရေးဆိုင်ရာအကြံပေးပုဂ္ဂိုလ်ဒေါက်တာဇော်ဦးပ
ါဒီစီးပွားရေးနဲ့လူမှုရေးပြည့်ပြည့်ပြောင်းလဲမှုတွေမှာအဓိကကတော့လောလောဆယ်မှာပြည်သူချမ်းသာသိတာမြင်တာရှိတဲ့ဒီစီးပွားရေးရလဒ်တွေပေါ့နော်ဒီရလဒ်တွေရလာအောင်လုပ်ဖို့ကအတော်ကြီးကိုကျွန်တော်တို့ကြိုးစားပြီးလုပ်နေရတဲ့အပိုင်းမှာအာသို့တော်လည်းပဲနောက်ကြောင်းပြန်လှည့်ဖို့ဆိုတဲ့အခွင့်အလမ်းတွေအားလုံးကတော့ဒီပြည့်ပြည့်ပြောင်းလဲမှုအားလုံးကဒါတွေအားလုံးကိုပိတ်လိုက်ပြီးလို့ပြောလို့ရပါတယ်ဆိုတာကဒီပြည်ပြည်မြောင်းလဲမှုတွေကြောင်းပေါ့နော်တေချာသွားတာကတော့ကျွန်တော်တို့စီးပွားရေးနဲ့ကျွန်တော်တို့ရဲ့ဒီလူမှုရေးတွေပေါ့နော်အထူးသဖြင့်ကျန်းမာရေးတို့ပညာရေးတို့ဆိုရဲဟာနောက်ကျောင်းပြန်သွားဖို့အတော်ခက်သွားပါပြီ
ဘူရူနီကဆွန်းနီဘွဲမှာအမေရိကန်ပြည်ထောင်စုဆိုင်ရာမြန်မာသံတမန်ကြီးဦးကျော်မျိုးထို့မြန်မာနိုင်ငံဆိုင်ရာအမေရိကန်သံတမန်ကြီးဒရက်မစ်ချဲလ်တို့အပါအဝင်တရုတ်နဲ့ကိုရီးယားတန်ယုံတို့ကတာဝန်ရှိသူတွေအမေရိကန်ခြေစိုက်အဖွဲ့အစည်းအသီးသီးကစိတ်ဝင်စားသူတွေစသည်အားဖြင့်လူ80လောက်တက်ရောက်ပါတယ်ခင်ဗျာ
ကိုကျော်ကျော်သိန်းပြောပြသွားတာပါအခုတော့ဆန္ဒပြလို့ဖမ်းဆီးခံရသူတွေရဲ့အရေးကိုဆက်ပါမယ်ငင်းညံ့စွာဆန္ဒပြခွင့်ကိုမြန်မာနိုင်ငံရဲ့ဥပဒေအရရောနိုင်ငံတကာဥပဒေအရပါခွင့်ပြုထားတဲ့အတွက်ဒီလိုဆန္ဒပြသူတွေကိုဖမ်းဆီးခွင့်မရှိသလိုရုံးတင်စစ်ဆေးခွင့်လည်းမရှိဘူးလို့ HRW လူခွင့်ရေးစောင့်ကြည့်ရေးအဖွဲ့ကပြောပါတယ်ပညာရေးဥပဒေပြင်ဆင်ရေးဆွဲရေးအတွက်ငင်းညံ့စွာဆန္ဒပြသူတွေကိုအာဏာပိုင်တွေကဗကိုးတိုင်းလက်ပတန်းမှာအကြမ်းဖက်ဖြိုခွင်းပြီးတော့ဖမ်းဆီးထားသူတွေကိုဗဟုနည်းကတရားရုံးမှာစွဲချက်တင်လိုက်တာနဲ့ပတ်သက်လို့HRW ရဲ့အာရှရေးရညွှန်ကြားရေးမှူး Brett Adams ကအခုလိုပြောကြားလိုက်တာပါအပြည့်အစုံကိုကိုဇော်ဝင်းလှိုင်ကပြောပြပါလိမ့်မယ်ခင်ဗျာ
ပညာရေးဥပဒေပြင်ဆင်ရေးဆွဲရေးအတွက်ငင်းချမ်းစွာဆန္ဒပြတောင်းဆိုမှုကိုဥဆောင်ခဲ့တဲ့ចောင်းသားတွေနဲ့ဆန္ဒပြပွဲမှာပါဝင်သူစုစုပေါင်းအယောက်80ကိုပဲခူးတိုင်းလက်ပတန်းတရားရုံးမှာမတ်လ25ရက်နေ့ကအာဏာပိုင်တွေကရုံးထုတ်ပြီးစွဲချက်တွေအသီးသီးတင်ခဲ့တာပါမြန်မာနိုင်ငံရဲ့တည်ဆဲဥပဒေအရရောနိုင်ငံတကာဥပဒေအရပါငင်းချမ်းစွာဆန္ဒပြခွင့်ပြုထားတဲ့အတွက်အခုလိုចောင်းသားကောင်းဆောင်နေတဲ့ဆန္ဒပြသူတွေကိုဖမ်းဆီးထိန်းသိမ်းတာဟာတရားဥပဒေနဲ့ဆန့်ကျင်တဲ့လုပ်ရဖြစ်တယ်လို့ HRW လူခွင့်ရေးစောင့်ကြည့်အဖွဲ့ရဲ့အာရှရေးရာညွှန်ကြားရေးမှူး Brett Adams ကပြောပါတယ
် Peaceful protest is protected under Burmese and international law even if the government doesn't like the message andis afraid that the students are a powerful voice in society
ចောင်းသားတွေဟာမြန်မာလူမှုအတိုင်းဝိုင်းတွင်မှာအင်အားကောင်းတဲ့အတန်ပြည့်တည်ရှိနေတဲ့အတွက်ចောင်းသားတွေဆန္ဒပြတာကိုအစိုးရကကြိုက်သည်ဖြစ်စေမကြိုက်သည်ဖြစ်စေငင်းကြဲစွာဆန္ဒပြခွင့်ကိုမြန်မာနိုင်ငံရဲ့ဥပဒေအရကျော်နိုင်ငံတကာဥပဒေအရပါခွင့်ပြုထားတာဖြစ်တဲ့အတွက်သူတို့အနေနဲ့ငင်းငင်းချမ်းချမ်းနဲ့ဆန္ဒပြနေတဲ့ဖန်စီထိန်ထိန်ခွင့်မရှိပါဘူးဒါပေမဲ့ចောင်းသားတွေဟာပညာရေးဥပဒေပြင်ဆင်ရေးဆွဲရေးအတွက်ဆန္ဒပြမယ်အကြောင်းနိုင်ငံသည့်ကြေညာပြီးအများပြည်သူတွေလည်းသူတို့နဲ့ပူးပေါင်းပါဝင်လာအောင်စီယုံပြောဆိုခဲ့ကြပြီးတော့ငြင်းငြင်းချမ်းချမ်းဆန္ဒပြခဲ့ကြတာပါ။တည်ကြတဲ့အတိုင်းပဲမြန်မာအစိုးရဟာចောင်းသားတွေကိုအစဉ်တစိုက်ကြောက်နေခဲ့တာပါ။ဒါကြောင့်လည်းတက္ကသိုလ်တွေကိုအကြာကြီးပိတ်ထားတာတက္ကသိုလ်တွေတက်တန်းចောင်းတွေကိုမကြာခဏပိတ်ပိတ်ပစ်တာတွေလုပ်ခဲ့တာပါ
။အခုအချိန်အထိဒီအမှုမှာတရားလိုဘက်ကတက်တဲ့အထောက်ထားနဲ့မပြနိုင်သေးဘူးဆိုရင်ဒီကိစ္စဟာပြည့်မှုမမြောက်ဘူးဆိုတာထင်ရှားကြောင်းလည်း Brett Adams ကပြောပါတယ်။ကျောင်းသားတွေကိုအလုံးရင်းနဲ့ဖမ်းဆီးလိုက်တာကိုကြည်ချင်းအဖြစ်အာဏာပိုင်တွေဘက်ကဥပဒေအရလှုပ်ဆောင်ခြင်းမဟုတ်ပဲအလင်းတင့်တယ်လို့ဖမ်းဆီးတယ်ဆိုတာထင်ရှားနေကြောင်းဒါအပြင်အခုလိုဖမ်းဆီးခြင်းကြောင့်ဖမ်းဆီးခံထားရတဲ့ကျောင်းသားတွေအနေနဲ့တရားကောင်းတွေဖြစ်လာပြီးအာဏာပိုင်တွေအတွက်ပြဿနာအခက်အခဲတွေနဲ့ပိုရင်ဆိုင်ရစေနိုင်တယ်လို့ဆိုပါတယ်ဒါဟာအရင်စစ်အစိုးရလက်ထက်ကစနစ်ဟောင်းတိုင်းလုပ်နေခြင်းဖြစ်တယ်လို့လည်း Brett Adams ကသုံးသပ်ပါတယ
် I mean this is just a kind of harassment.Having a case hang over you can affect your ability to be a student, your ability to study if you are a student, your ability to find work.
ဒါတို့ပေါ်တင်ထားတဲ့ဆွဲချက်တွေကြောင့်ကြောင်းတက်ဖို့စာချက်ဖို့အခက်အခဲရှိအောင်အလုပ်ကံရှာဖွေရခက်ခဲအောင်တမင်အနှောက်ယှက်ပေးတာပါ။ဒါစစ်ဆေးရလက်ထက်ကခေဟောင်းမြန်မာပြည်ပုံစံပါ။မြန်မာနိုင်ငံတက်မှာဒါမျိုးတွေမတွေ့ရသင့်တော့ပါဘူး။ဒါကြောင့်မေကွန်းထုတ်เสียရှိတာကဒါဟာမြန်မာနိုင်ငံတက်လားဒါမှမဟုတ်အရင်တိုင်းမဲ့စနစ်ဟောင်းထဲမှာရှိနေတဲ့မြန်မာနိုင်ငံလားဆိုတာပါပဲ။
ဒီလိုအခြေအနေတွေဖြစ်နေတဲ့အတွက်မြန်မာနိုင်ငံဟာပြည်ပြင်ပြောင်းလဲရေးဘက်ကိုဥတီသွားနေသလားဒါမှမဟုတ်အရင်လိုစစ်အုပ်ချုပ်ရေးအောက်ကအာဏာရှင်စနစ်ဘက်ကိုပဲဥတီသွားနေသလားဆိုတာနားလည်ရခက်တယ်လို့လဲ Brett Adams ကပြောပါတယ
် It may be that some of the old guard are even testing Thein Sein It's very hard to tell you know where these decisions are coming from but if he wants
အရင်လူပေါင်းတွေကသမ္မတဦးသိန်းစင်ကိုသွေးတိုးဆန့်နေတာလည်းဖြစ်နိုင်ပါတယ်ဒီဆုံးဖြတ်ချက်တွေကိုဘယ်သူကချပေးနေကြလဲဆိုတာပြောဖို့အတော်ခက်ပါတယ်ဒါပေမဲ့သမရဦးသိန်းစိန်အနေနဲ့နိုင်ငံတော်သမရတယောက်အနေနဲ့သူ့ရဲ့ပြည်ပြင်ပြောင်းလဲရေးအစီအစဉ်တွေကိုဆက်ပြီးလုပ်ချင်တယ်။သူ့ဂုံတိခါကိုထိန်းသိမ်းချင်တယ်ဆိုရင်တော့ဒီပြဿနာမျိုးတွေမဖြစ်အောင်သူ့အနေနဲ့ထိန်းသိမ်းရပါလိမ့်မယ်။
မကြခင်မှာအထွေထွေရွက်ောက်ပွဲနဲ့သမရတဲ့ရွေးချယ်ပွဲတွေကျင်းပဖို့ရှိနေတာကြောင့် အဲ့ဒီကာလတွေမှာလဲဆန္ဒပြပွဲတွေချီတက်ကန့်ကွက်ပွဲတွေဇက်တိုက်ဖြစ်နိုင်တဲ့အတွက်အနာပိုင်နေအနေနဲ့ပြုပြင်ပြောင်းလဲရေးကိုတကယ်လိုလားတဲ့ဆိုရင်ဒီဆန္ဒပြပွဲတွေကိုလက်ခံနားလည်ဖို့လိုအပ်တယ်လို့ဆိုပါတယ်ပြည်သူလူထုကဆန္ဒပြတိုင်းအဲ့ဒီလူတွေဘာကြောင့်ဆန္ဒပြတယ်လဲဆိုတာကိုနားလည်အောင်စူးစမ်းမယ်အစားပြည်သူတွေရဲ့စိတ်ထဲမှာရာဇဝမှုကျွလွန်လိုတဲ့စိတ်တွေရှိနေတယ်ဆိုတဲ့အတွေးအခေါ်မျိုးမရှိတဲ့ကြောင်းဒါဟာဒီမိုကရေစီစနစ်ရဲ့အစိတ်အပိုင်းတစ်ခုသာဖြစ်ကြောင်းဆန္ဒပြတဲ့မမှန်ကန်တဲ့အစိုးရရဲ့လုပ်ရက်တွေကိုထောက်ပြကန့်ကွက်တယ်ဆိုတာဟာတာဝန်သိလူမှုအတိုင်းအဝိုင်းအနေနဲ့သူတို့တာဝန်ကိုကျေပွန်စွာထမ်းဆောင်နေခြင်းဖြစ်ကြောင်းအဲ့ဒီလိုလုပ်တဲ့သူဟာရာဇဝတ်ကောင်းလို့ယူဆလို့မရနိုင်ကြောင်း Brett Adams ကပြောပါတယ်။ကျောင်းသားကောင်းဆောင်တချို့နဲ့ဆန္ဒပြပွဲမှာပါဝင်သူတချို့ကိုစူပူအောင်လှုပ်ဆောင်မှုလူစုခွဲဖို့အမိန့်ပေးတာကိုမနာခံပဲဥပဒေနဲ့ဆန့်ကျင်ပြီးဆက်လက်စုဝေးဆန္ဒပြနေမှုယုံကြည်စံခတ်ဖြစ်အောင်လှုပ်ဆောင်မှုပြည်သူဝန်ထမ်းတွေကိုနာကျင်အောင်လှုပ်ဆောင်မှုအများပြည်သူအကျိုးပျက်စီးစေမှုဖြစ်ပေါ်အောင်ဖော်ပြမှုစတဲ့ဆွဲချက်တွေနဲ့ဘကိုးတိုင်းရဲမှုကြီးဥဖုံမြင့်ကမလ25ရက်နေ့မှာဆွဲချက်တင်လိုက်တာဖြစ်ပါတယ်သူတို့အမှုအတွက်နောက်ထပ်ရမန်ယူပြီးရှေ့လ9ရက်နေ့ကိုထပ်မံချင်းဆိုလိုက်တယ်လို့အကျိုးဆောင်ရှင်းနေတွေကပြောပါတယ်ခင်ဗျာ
လေဗရန်ကျောင်းသားဆန္ဒပြပွဲကိုအကြမ်းဖက်ဖြိုခွင်းပြီးတော့ဖမ်းဆီးထားသူတွေကိုဆွဲချက်တင်လိုက်တဲ့လောက်ရဟာဥပဒေနဲ့မညီဘူးလို့ HRW လူခွင့်ရေးအဖွဲ့ကြီးကပြောဆိုလိုက်တာကိုကိုဇော်ဝင်းလှိုင်ကတင်ပြသွားတာဖြစ်ပါတယ်အခုတော့စစ်ရှောင်ဒုက္ခသည်တွေအကြောင်းကိုဆက်ပါမယ်ရှမ်းပြည်နယ်မြောက်ပိုင်းနန်းခမ်းမြို့နယ်ကောက်ဝိုင်းရွာမှာအစိုးရစစ်တပ်နဲ့ပလောင်လက်နက်ကင်တပ်ဖွဲ့တို့ကြား DJ ပိုင်းအတွင်းမှာတိုက်ပွဲတွေဖြစ်ပွားခဲ့ပြီးတဲ့နောက်ကောက်ဝိုင်းရွာနယ်အနီးနားမှာရှိတဲ့ရွာသူရွာသားတွေထောင်ထဲချပြီးတော့ထွက်ပြေးတင်းရှောင်နေကြပါတယ်လောလောဆယ်စစ်ရှောင်ဒုက္ခသည်တွေကိုလူမှုရေးအသင်းအဖွဲ့တွေနဲ့နိုင်ငံရေးပါတီတွေကကူညီထောက်ပံ့ပေးထားရတယ်လို့သိရပါတယ်။အဲ့ဒီသတင်းကို VOA မြန်မာပိုင်းရဲ့သတင်းတောက်ကိုမိုးစောကတင်ပြထားပါတယ်ခင်ဗျာ။နားဆင်ကြပါ
။ဟုတ်ကဲ့အစိုးရနဲ့တိုင်းဒေသလက်နက်ကိုင်အဖွဲ့တွေကြားတနိုင်ငံလုံးအပြစ်ခတ်ရစဲနိုင်ဖို့ဆွေးနွေးနေကြတဲ့ကာလမှာပဲရှမ်းပြည်နယ်မြောက်ပိုင်းဒေသအတွင်းမှာအစိုးရတပ်နဲ့တအံ့အမျိုးသားလွတ်မြောက်ရေးတပ်ဖွဲ့ TNLA ခေါ်ပလောင်လက်နက်ကိုင်တပ်ဖွဲ့တို့အကြားတိုက်ပွဲတွေဇက်တိုက်ဖြစ်ပွားနေခဲ့တာဖြစ်ပါတယ်။ဒီအပိုင်းအတွင်းဖြစ်ပွားတဲ့တိုက်ပွဲတွေနဲ့ရွာသားတွေတင်းရှောင်နေရတဲ့အခြေအနေကိုနန်းခမ်းမြို့ကစစ်ဆောင်ဒုက္ခသည်တွေကိုကူညီပေးနေသူတဦးကအခုလိုပြောပါတယ်
။ကောင်းဝိုင်းရွာမှာသူရောက်တတ်ရှိတာပေါ့22ရက်နေ့နေ့လယ်7နာရီလောက်မှာ PNLA ကတပ်ကလာပစ်တာပေါ့။ဘယ်လိုလဲပစ်တော့ဟိုလက်မကြီးကရွာထဲ၃လေးလုံးကျတာပေါ့ဗျာ။ရွာထဲ၃လေးလုံးကျတော့ရွာအဲ့နေ့ခါထွက်ပြေးပြီးပြီ။မနေ့က24ရက်နေ့ညနေ 9:00 နာရီလောက်မှာဆက်ပြီးတော့ပြပေါ့အစ်တော့တော်လေးနိုင်ဝဲကျော်ကျော်လောက်ဆက်ပေါ်ချစ်တယ်။ဟိုလက်နက်ကြီးကရွာထဲတော်လေးညညစတော့ရွာလူလည်းတောက်ပြီးတော့အားလုံးဒီတို့ထဲကိုထွက်ပြေးလာတယ်။ဟိုလက်နက်ကြီးကဘလူကြီးမှလည်းမသိဘူး
။ထောင်ထဲချီတဲ့ရွာသားတွေဟာနန်းခမ်းမြို့ရက်ွက်နှစ်မှာလာရောက်ခိုးလို့နေကြောင်းလဲသူကဆက်ပြောပါတယ်။
နန်းခမ်းမြို့စောင့်တပ်ချက်ပွဲမှာပြေးလာတယ်ဒီကောင်းဝိုင်းနဲ့လီးစက်တဲ့မန်ကောင်းရော်နဲ့မန်တန်ရော်လည်းထွက်ပြေးလာတယ်အခုဆိုမန်တန်အော်လိုလည်းထွက်ပြေးလာပြီတချို့လည်းမရောက်သေးဘူးအခုရောက်လာတာ1256ဦးအဲ့ဒီလူတွေကျွန်တော်တို့ဒီကောင်းတောင်းရော်မှာရှိတဲ့အိမ်တွေကိုတချို့အိမ်လည်း10ရောက်တချို့အိမ်လည်း9ရောက်တချို့အိမ်လည်း15ရောက်လောက်ထွက်တယ်ကျွန်တော်တင်လာမလားနေရာတော့ရှိလို့မ
တချို့စစ်ဆောင်ဒုက္ခသည်တွေဟာနန်းခမ်းမြို့ကရက်ွက်တင့်နဲ့ရက်ွက်သုံးမှာခိုးလုံနေတယ်လို့တချို့ကတော့နန်းခမ်းမြို့အရှိဘက်ကဟိုနားရွာမှာခိုးလုံနေကြပါတယ်လောလောဆယ်နန်းခမ်းမြို့ကစစ်ဆောင်ဒုက္ခသည်တွေကိုလူမှုရေးအသင်းအဖွဲ့တွေနဲ့နိုင်ငံရေးပါတီတွေကကူညီပေးထားတယ်လို့လည်းနန်းခမ်းမြို့ကစစ်ဆောင်ဒုက္ခသည်တွေကိုကူညီပေးနေသူကပြောပါတယ်
အခုတော့ကျွန်တော်နန်းခမ်းကပလောင်စာပြင်ကျင်းမှုရယ်မူစံကပလောင်စာပြင်ကျင်းမှုရယ်ဒီတော့ဒီနန်းခမ်းမြို့ကပြည်ကရိုးပါတီရယ်ဟိုကြာမှာတော့ကျွန်တော်တို့ဒီမူစံကပလောင်ပါတီရယ်နန်းခမ်းကပလောင်မျိုးသားပါတီရယ်ဒီလားကူလည်းရှိပါသေးတယ်ဒီကတည်းကကြာတော့ကျွန်တော်တို့ဒီနေရစွာတော့အခုခါကြရှိချတာပေါ့
နန်းခမ်းမြို့နယ်အုတ်ချွေမှုယုံကိုဆက်သွဲ့မေးမြန်းရမှာတော့စစ်ချောင်ဒုက္ခသည်စီးရင်ကိုကောက်ယူနေစေတာဖြစ်တယ်လို့တာဝန်ကျဝန်ထမ်းတဦးကဖြေပါတယ်ဟိုနားရွာကဒေသခံတယောက်ကတော့သူတို့စီကိုလူ30ကျော်လောက်ရောက်ရှိလာနေကြောင်းပြောပါတယ
်ဟာဟိုနားရွာမှာတော့30-40တော့ရောက်လာတယ
်ဟိုနားရွာကိုရောက်ရှိလာသူတွေကိုဖုန်ကြီးကျောင်းမှာနေရာချထားပြီးဒေသခံတွေကကူညီပေးနေပါတယ် ရှမ်းပြည်နယ်မြောက်ပိုင်းကြောင်မဲမိုးမိတ်ကုတ်ခိုင်မူဆယ်နမ်ဆန်နဲ့နန်းခမ်းမြို့နယ်တွေမှာအစိုးရတပ်နဲ့ပလောင်တပ်ဖွဲ့တွေအကြားဒီလ20ရက်နေ့ကစတင်ပြီးတိုက်ပွဲတွေဇက်တိုက်ဖြစ်ပွားနေခဲ့တာဖြစ်ပါတယ်။ဒီကနေ့ပလောင်တပ်ဖွဲ့ကထုတ်ပြန်တဲ့သတင်းမှာတော့ကောင်းဝိုင်းရွာအနီးတိုက်ပွဲမှာအစိုးရစစ်တပ်ဘက်က4ယောက်ကြာဆုံးပြီး60မမကြီးနှလုံးသိမ်းဆီးရမိကြောင်းသတင်းထုတ်ပြန်ထားပါတယ်။ဒီသတင်းနဲ့ပတ်သက်ပြီးတရားအတည်ပြုချက်တော့မရသေးပါဘူး
။ဒါတော့ရှမ်းပြည်နယ်မြောက်ပိုင်းနန်းခမ်းမြို့နယ်မှာအစိုးရတပ်တွေနဲ့ပလောင်လက်နက်ကင်တပ်ဖွဲ့တွေကြားတိုက်ပွဲတွေဖြစ်ပွားခဲ့ပြီးတဲ့နောက်ထောင်ထဲချပြီးတော့ထွက်ပြေးတင်းရှောင်နေကြရတဲ့စစ်ဆောင်ဒုက္ခသည်တွေရဲ့အခြေအနေကိုကိုမိုးစောတင်ပြသွားတာဖြစ်ပါရယ်ခင်ဗျာ။အခုတော့ဒေတာတွင်သတင်းလွှာတဲ့ပုဂ္ဂိုလ်ဆက်ပါမယ်။တောင်တရုတ်ပင်လယ်အတွင်းမှာဖြစ်ပွားနေတဲ့ရေပိုင်နဲ့အငင်းပွားမှုကိစ္စကိုအာဆီယံအဖွဲ့အစည်းနဲ့ဖြေရှင်းလို့ရနိုင်မှာမဟုတ်ဘူးဆိုတဲ့တရုတ်နိုင်ငံရဲ့ရည်တည်ချက်ကိုကမ္ဘောဒီးယားခေါင်းဆောင်ကလူသိရှင်ကြားအတိအမှတ်ပြုထောက်ခံလိုက်ပါတယ်။ဖနမ်ပင်မြို့ကနေကောင်းဆွန်တရစ်ပြပုတ်ထားတဲ့သတင်းလွှာကိုဆက်ပြီးတော့ပြောပြပေးပါမယ်ခင်ဗျာ။ဒီတောင်တရုတ်ပင်လယ်အတွင်းဖြစ်ပွားနေတဲ့ရေပိုင်နဲ့အငင်းပွားမှုကိစ္စမှာပါဝင်ပတ်သက်နေတဲ့နိုင်ငံတွေကြားမှာဓာတ်ရိုက်ဖြေရှင်းတင်တယ်လို့ကမ္ဘောဒီးယားဝန်ကြီးချုပ်ဟွန်ဆန်ကဖနမ်ပင်မြို့မှာဗိုလ်ရုံးနေ့ကပြောကြားလိုက်တာပါ
။ဒီကြောင့်မပေါ်ပညာဟာနှံဝဲမှန်မှန်ပညာဟာအာရန်တမူလေနာ။វាជាបញ្ហាពាក់ព័ន្ធផ្ទាល់របស់ប្រទេសដែលជាប់ពាក់ព័ន្ធ
အခြေခံအဖြစ်တော့ဒါဟာအာဆီယံတစ်ခုလုံးနဲ့ဆိုင်တဲ့ကိစ္စမဟုတ်ပါဘူးပတ်ဝင်ပတ်သက်မှုရှိတဲ့နိုင်ငံတွေနှစ်ဦးနှစ်ဖက်နဲ့သာတက်ဆိုင်တဲ့ကိစ္စဖြစ်ပါတယ်သူတို့ချင်းချင်းပြောကြဆိုကြဖို့ပဲလိုအပ်ပါတယ်လို့ခမာဘာသာနဲ့ပြောသွားတာဖြစ်ပါတယ်ဒီရေပိုင်နဲ့အငင်းပွားမှုကိုတနိုင်ငံချင်းစီနဲ့ပဲဆွေးနွေးညှိနှိုင်းမှာဖြစ်တယ်လို့တရုတ်ဆိုရကပြောထားသလိုနိုင်ငံစုံပတ်ဝင်နဲ့ဘလို့အစည်းအဝေးမှာမဆိုဒီကိစ္စကိုမဆွေးနွေးနိုင်ဘူးလို့လည်းညင်းထားပါတယ်ဒါပေမဲ့အာဆီယံအဖွဲ့ဝင်နှစ်နိုင်ငံဖြစ်တဲ့ဖိလစ်ပိုင်နဲ့ဗီယက်နမ်နိုင်ငံတွေကတော့ဒီပြဿနာဖြေရှင်းဖို့အတွက်ဒေတာရင်းအဖွဲ့အစည်းနဲ့တခြားနိုင်ငံတွေကပါပါဝင်လာအောင်ကြိုးစားနေတာပါ။ဒါပေမဲ့ဒီတစ်ချိန်ကတော့ကမ္ဘောဒီးယားနိုင်ငံခေါင်းဆောင်အနေနဲ့ပထမဦးဆုံးအကြိမ်ဖြစ်သူ့ရဲ့ရည်တည်ချက်ကိုပွင့်ပွင့်လင်းလင်းထုတ်ဖော်ပြောဆိုလိုက်တာလည်းဖြစ်ပါတယ်။2012ခုနှစ်ဖနမ်ပင်မြို့တော်မှာအာဆီယံအစည်းအဝေးကျင်းပခဲ့စဉ်ကဒီကိစ္စနဲ့ပတ်သက်ပြီးကမ္ဘောဒီးယားနိုင်ငံရဲ့ကင်တွဲလှုပ်ဆောင်ခဲ့တာကိုပြင်းပြင်းထန်ထန်ဝေဖန်ခံခဲ့ရပါတယ်။အာဆီယံအထက်ကျဥက္ကဋ္ဌတာဝန်ရယူမှုနဲ့ကမ္ဘောဒီးယားနိုင်ငံရဲ့ခေါင်းဆောင်မှုအခမ်းအနားကိုမစ္စတာဟွန်ဆန်ကကာကွယ်ပြောဆိုခဲ့ပါတယ်
။ဖော့ပီကမ္ဘောဒီးယားတဲဆူတဲ့ဘရီနေဒါဆိုင်ဘန်အော့ဘန်တဒါမိုင်းမာဒါဆိုင်ဘန်အော့ဘန်အလိုက်ချမ်ရုံချာမန်နာဇီနိုင်မာလေးဇီဒါဆိုင်
ကမ္ဘောဒီးယားနိုင်ငံပြီးတော့အထက်ကျတာဝန်ယူတဲ့ဘရူနိုင်းနိုင်ငံလည်းဒီကိစ္စကိုအဖြေရှာလို့မရနိုင်ခဲ့တယ်လို့မြန်မာနိုင်ငံမှလည်းမလုပ်နိုင်ခဲ့ပါဘူး။အခုအထက်ကျတာဝန်ယူရတဲ့မလေးရှားနိုင်ငံကရောလုပ်နိုင်ပါမလားဆိုတာကျွန်တော်စောင့်ကြည့်နေပါတယ်။ကျွန်တော်ပြောနိုင်တာကတော့တိတ်မလွယ်တဲ့ကိစ္စပါ။ဒါပေမဲ့သူတို့ကကမ္ဘောဒီးယားနိုင်ငံကိုပဲဝိုင်းပြီးတော့အပြစ်တင်နေကြတယ်။ကမ္ဘောဒီးယားနိုင်ငံတနင်္ဂနွေကိုပဲပြောတယ်ဆိုရင်ဒါမှားရင်းပါတယ်။အဖွဲ့ဝင်နိုင်ငံတွေအလှည့်ကျအားလုံးကုံသွားတဲ့အထိကျွန်တော်စောင့်ကြည့်နေပါတယ်လို့ပြောဆိုသွားတာပါ။2012ခုနှစ်အာဆီယံထိပ်သီးညီလာခံမှာဒေတာရင်းကနိုင်ငံခေါင်းဆောင်တွေအနေနဲ့ပူးတွဲကြေညာချက်မထုတ်ပြန်နိုင်ခဲ့ပါဘူး။တောင်တရုတ်ပင်လယ်အရေးနဲ့ပတ်သက်တဲ့တရုတ်ရဲ့ရည်တည်ချက်ကိုကမ္ဘောဒီးယားနိုင်ငံကလိုက်ပြီးတော့ကာဝယ်နေလို့အခုလိုပူးတွဲကြေညာချက်မထုတ်ပြန်နိုင်ခဲ့ရတာဖြစ်တယ်လို့သုံးသပ်သူတွေကဝေဖန်ခဲ့ကြပါတယ်။2014ခုနှစ်အာဆီယံထိပ်သီးအစည်းအဝေးမြန်မာနိုင်ငံနေပြည်တော်မှာကျင်းပစဉ်ကထုတ်ပြန်ခဲ့တဲ့ကြေညာချက်မှာတော့အာဆီယံအဖွဲ့ဝင်နိုင်ငံတွေနဲ့တရုတ်နိုင်ငံတို့ဟာဒေတာရင်းညင်ကြားရေးနဲ့တည်ငြိမ်ရေးရေကြောင်းဆိုင်ရာလုံခြုံမှုစတဲ့ကိစ္စတွေမှာစုပေါင်းတာဝန်ယူမှုကိုထပ်လောင်းအတည်ပြုခဲ့တယ်လို့ရေးသားထားပါတယ်။တောင်တရုတ်ပင်လယ်ဆိုင်ရာလိုက်နာရမယ့်လုံထုံးလုံနည်းတွေကိုထိထိရောက်ရောက်ရေးဆွဲအကောင့်ထဲပုံနိုင်ရေးညှိနှိုင်းနေတဲ့ကိစ္စကိုလည်းအချိန်အဟုန်မပြတ်မြန်မြန်ဆန်ဆန်ထိထိရောက်ရောက်ဆက်လက်လှုပ်ဆောင်ကြမယ်လို့ရည်သားထားပါတယ်။2014ခုနှစ်မတ်လအတွင်းမှာကျင်းပတဲ့အာဆီယံစစ်တပ်အကြီးအကဲများအစည်းအဝေးမှာတော့မြန်မာကာကွယ်ရေးဦးစီးချုပ်ဗိုလ်ချုပ်မူကြီးမင်းအောင်လှိုင်ကမြန်မာစစ်တပ်ရဲ့ရည်တည်ချက်ကိုပြောဆိုရမှာတောင်တရုတ်ပင်လယ်တွင်းကရေပိုင်နဲ့အငင်းပွားမှုကိစ္စကိုနှစ်နိုင်ငံချင်းဒါမှမဟုတ်အငင်းပွားမှုမှာပါဝင်ပတ်သက်နေတဲ့နိုင်ငံတွေကြားငြင်းချမ်းစွာဆွေးနွေးဖြေရှင်းရမှာဖြစ်တယ်လို့ပြောဆိုခဲ့ပါတယ်။အာဆီယံအဖွဲ့မှာဘရူနိုင်း၊ကမ္ဘောဒီးယား၊အင်ဒိုနီးရှား၊လာအိုမလေးရှား၊မြန်မာ၊ဖိလစ်ပိုင်၊စင်ကာပူ၊ထိုင်းနဲ့ဗီယက်နမ်တို့ပါဝင်ကြပြီးတော့တရုတ်နိုင်ငံနဲ့ရေပိုင်နဲ့အငင်းပွားမှုမှာပါဝင်ပတ်သက်နေတဲ့နိုင်ငံတွေကတော့ဗီယက်နမ်၊ဖိလစ်ပိုင်၊မလေးရှားနဲ့ဘရူနိုင်းနိုင်ငံတို့ဖြစ်ကြပါတယ်။
VOA မြန်မာပိုင်းအတန်လွင့်အစီအစဉ်တွေကိုဒီနေ့ကို6ချိန်ထုတ်လွှင့်ပေးနေပါတယ်။မြန်မာစံတော်ချိန်မနက်ပိုင်း6နာရီကနေ9နာရီအထိလိုင်းဒိုမီတာ24 32နဲ့40တို့မှာနားဆင်နိုင်ပြီးဒီအစီအစဉ်ကိုပြန်လည်နားဆင်နိုင်တဲ့အချိန်တွေကတော့မနက်7နာရီကနေ9နာရီအထိတစ်ချိန်၊နေ့လယ်12နာရီကနေနေခင်း1နာရီအထိတစ်ချိန်ဖြစ်ပါတယ်။ညနေခင်းအစောပိုင်း6နာရီခွဲကနေ9နာရီအထိအစီအစဉ်ကိုလိုင်းဒို16 19နဲ့25မီတာတွေမှာထုတ်လွှင့်ပေးနေပါတယ်။ ညပိုင်း9နာရီကနေ10နာရီအထိအစီအစဉ်ကိုတော့လိုင်းတို24 25နဲ့32တို့ကနေဖမ်းယူနားဆင်နိုင်ပါတယ်။ဒီအစီအစဉ်ကိုည9နာရီအစီအစဉ်ပြီးပြီးချင်းည10နာရီမှာပြန်လည်ပြီးထုတ်လွှင့်ပေးနေပါတယ်ခင်ဗျာ။ VOA မြန်မာပိုင်းအစီအစဉ်တွေနဲ့အတန်လွင့်မီတာ kilohertz အသေးစိတ်ကို burmese.voanews.com မှာကြည့်ရှုနိုင်ပါတယ်ခင်ဗျာ။
မင်္ဂလာနံနက်ခင်းပါခင်ဗျာတောဒချင်းတို့အခုနားဆင်နေကြရတာကတော့ VOA မြန်မာပိုင်းအစီအစဉ်ရဲ့ကြာသပတင်းနေ့မနက်ခင်းထုတ်လွှင့်ချက်တွေပဲဖြစ်ပါတယ်လိုင်းဒိုမီတာ32 40 48တို့အပြင်လိုင်းဒိုမီတာ50နဲ့လိုင်းလက်မီတာ190တို့ကပါတိုးချဲ့ပြီးတော့ထုတ်လွှင့်ပေးနေပါတယ်အခုဒုတိယပိုင်းနိုင်ဝဲအစီအစဉ်မှာဆိုရင်ကမ္ဘာသတင်းမီဒီယာတွေဘောကမြန်မာနိုင်ငံအကြောင်းကောက်နှုတ်တင်ပြချက်အင်္ဂလိပ်စာသင်ခန်းစာပို့ချချက်စတာတွေနဲ့အတူ
Every government in power has an advantage over the opposition. I mean, they have a resource.
ပါစင်မြမအရေးတုံးသက်ချက်အစီအစဉ်ကိုတင်ဆက်တဲ့အခါမှာအပြည့်စုံကိုနားဆင်ကြဖို့ရှိပါတယ်။အဲ့ဒီနောက်မှာတော့သူယုံကြည်ရာကဏ္ဍကိုလည်းထုတ်လွှင့်ပေးဖို့ရှိပါတယ်။အခုအရင်ဆုံးတော့ကမ္ဘာသတင်းမီဒီယာတွေကမြန်မာနိုင်ငံအကြောင်းကောက်နှုတ်ချက်ကိုတင်ဆက်ပေးပါမယ်။ဦးကျော်စန်းသာစီစဉ်တင်ဆက်ထားတာဖြစ်ပါတယ်ခင်ဗျာ
။တော်ရရှိမြခင်ဗျာ။ဗြိတိန်နိုင်ငံတို့ဒီ Guardian သတင်းစာကြီးရဲ့မြန်မာသမ္မတအပေါ်အမြင်ဆိုရက်အတိအကျအပေါ်ကိုဥစွာတင်ပြလိုပါတယ်။ဥသိန်းစိန်ဟာလမ်းကြောင်းမှန်ပေါ်ရှောက်လှမ်းနေတယ်။ဒါပေမဲ့စစ်တပ်ရဲ့အခွင့်အထူးကိုထိန်းထားပြီးဖွဲ့စည်းပုံမပြေနိုင်ရင်ဒီမိုကရေစီမရနိုင်ဘူးလို့ရထားတာဖြစ်ပါတယ်။လက်နက်ကိုင်တပ်ဖွဲ့တွေဟာအရသာထိန်းချုပ်မှုအောက်မှာရောက်လာရမယ်လို့သမ္မတဥသိန်းစိန်ကပြောကြားချက်ဟာဘာပဲပြောပြောကျူဆိုရမယ့်ကိစ္စပါ။ဒါပေမဲ့ပြီးခဲ့တဲ့ပတ်က BBC သတင်းထောက်နဲ့ပြုလုပ်ခဲ့တဲ့အင်တာဗျူးထဲမှာသမ္မတဥသိန်းစိန်ပြောသမျှတော့ကျူးစူစရာတခွဲမှမပါပါဘူး။နိုဝင်ဘာမှာကျင်းပပွဲရှိတဲ့ရွေးကောက်ပွဲအပြီးသူ့ကိုလွှတ်တော်ကသမ္မတတင်မြှောက်လာအောင်သူ့ဘက်ကအလျှော်တင်လုပ်မယ်ဆိုတာအရေးအမွတ်တောင်းပြောသွားခြင်းမရှိပါဘူး။နိုင်ငံရေးမှာပါဝင်မဲ့စစ်တပ်ရဲ့အခန်းကဏ္ဍကိုရောင်းကာကွယ်ပြောသွားပါသေးတယ်။နိုင်ငံရေးပါတီတွေရင်းကျက်လာမှတဖြည်းဖြည်းပြောင်းလဲသွားမှာဖြစ်ပါသေးတယ်။နောက်ပြီးပြည်တွင်းရေးမှာသတိထားနေရတာကအင်အားကြီးတရုတ်နဲ့အိန္ဒိယနိုင်ငံတို့အကြမ်းမှရှိနေလို့ပါဆိုပြီးပြောကြားသွားပါတယ်။ဒါဆိုရင်တချို့နိုင်ငံကမလားဖြစ်လို့သမရဖြစ်ခွင့်မရှိဘူးဆိုတော့ပြဋ္ဌာန်းချက်ဟာအတော်အဆန်းစုကြည်ကိုမရည်ရွယ်ပါဘူးပြောင်းလဲနိုင်ပါတယ်လို့ဆိုရဒါပေမဲ့လည်းတစ်ဖက်မှာဘယ်လိုပြောင်းလဲနိုင်မယ်ဆိုတာပြောမသွားပါဘူးတကယ်တော့စစ်သားအမှတ် 25 ခန်းတုန်းကိုမင်းတို့ဒါမကန့်ကွက်နဲ့ဆိုပြီးပြောလိုက်ရင်ပြီးနိုင်တဲ့ကိစ္စပါသို့တော်လည်းသမရဥသိန်းစင်ဟာမြန်မာစစ်ဘုတ်ချုပ်တွေအကြာကတယောက်သာဖြစ်ပါတယ်ကြံစစ်ဘုတ်ချုပ်တွေကိုသူခိုင်းညင်တယ်လို့ခိုင်းတော့မရပါဘူးသို့တော်လည်းတိုက်တွန်းနိုင်ပါတယ်ဥသိန်းစင်လက်ထက်မှာနိုင်ငံရေးအကျဉ်းသားတွေလှုပ်ပေးတာစူဝေးစီယုံခွင့်တွေရလာတာသတင်းလွတ်လပ်ခွင့်တွေရှိလာတာစတဲ့သိသာထင်ရှားတဲ့တိုးတက်မှုတွေရှိခဲ့ပါရဲ့သို့တော်လည်းပဲမလုံလောက်ပါဘူးသမ္မတတယောက်အနေနဲ့လှုပ်စင်တာကိုအသွန်ခွန်ဆိုင်ဥဆောင်လှုပ်ပြဖို့လိုအပ်မှာဖြစ်ပါတယ်လို့ရေးသားထားပါခင်ဗျာမြန်မာပြည်တွင်းစစ်ကိုသတ္တုတုဖော်ရေးလုပ်ငန်းကလောင်စာထိုးပေးဆိုတဲ့ခေါင်းစဉ်နဲ့အယ်လီရှာခါရဲ့ဆောင်းပါးအနှစ်ချက်ကို James Intelligence Review ကထုတ်နှုတ်တင်ပြလိုပါတယ်။အဓိကအချက်တွေကတော့ကချင်ပြည်နယ်သတ္တုတုဖော်ရေးလုပ်ငန်းတွေဟာမြန်မာအစိုးရစစ်တပ်နဲ့တိုင်းရင်းသားသဘုံတွေအကြားတိုက်ပွဲတွေကြောင့်ထိခိုက်ပျက်စီးပွဲရှိနေပါတယ်။ကြောက်စိမ့်တုဖော်ရေးဟာဒီတိုက်ပွဲကိုဖြစ်ပွားစေခဲ့တဲ့အစဉ်လာရှိပါတယ်။အစိုးရစစ်ဘုတ်ချုပ်တွေနဲ့သဘုံတွေဟာကြောက်စိမ့်တွင်းတွေကိုချုပ်ကင်နိုင်ရေးအခွန်အောက်ရရှိရေးတရုတ်မြန်မာဆက်ယူပို့ဆောင်ရေးလမ်းကြောင်းထိန်းချုပ်ရေးကိစ္စတွေအတွက်ပြန်ဆိုင်တိုက်ခိုက်နေကြတာဖြစ်ပါတယ်မြန်မာအစိုးရစစ်တပ်နဲ့ KIA အချင်းလွတ်မြောက်ရေးသဘုံတက်တို့တိုက်ပွဲဟာတိုင်းရင်းသားတပ်ဖွဲ့တွေရဲ့ Federal ပြည်ထောင်စုတောင်းဆိုမှုကိုမလိုက်လျော့မချင်းဆက်လက်ဖြစ်ပွားနေပြီးညီညာရေးဖြစ်စဉ်ဟာ2015အကုန်မှပြိုပြက်သွားနိုင်ပါတယ်အစိုးရနဲ့တိုင်းရင်းသားသဘုံတွေရဲ့ဆွေးနွေးမှုဟာရှင်းမတွေ့နိုင်မရှိနေပါတယ်လို့ရေးသားထားပါတယ
်တင်စားတဲ့ပင်လယ်စာကျွန်တွေကဖမ်းပစ်တာလားဆိုတဲ့ခေါင်းစဉ်နဲ့ AP သတင်းဆောင်မကိုလည်းတင်ပြလိုပါတယ်အရှိတောင်အာရှရေလုံငန်းမှာအာရမခိုင်းစင်မှုလူအယောင်အဝယ်ပြုမှုတွေကိုအင်ဒိုနီးရှားနိုင်ငံအရှိတ်ဘက်ကျွန်းတချို့မှာတနစ်ကြာစုံစမ်းလေ့လာတွေ့ရှိချက်ကိုတင်ပြထားတာပါကျွန်းဖြစ်ခိုင်းစစ်ခံရတဲ့အလုတ်သမား40ကျော်ကိုလူတွေ့မေးမြန်းခဲ့တာမှာအများစုဟာမြန်မာပြည်ကဖြစ်ကြပါတယ်သူတို့ဟာငါးဖမ်းတင်မော့ပေါ်မှာထိုင်းလူမျိုးကပတိန်ရဲ့အလွန်အကျွံရက်ဆက်ကြမ်းကြုတ်မှုအောက်မှာအခိုင်အစီခံခဲ့ကြရတာပါလောက်ခလာစာမရပဲရသူတွေလည်းမဆိုစလောက်တာရပြီးဒီချင်းချင်းမှာလှပေါင်းများစွာဒါမှမဟုတ်နစ်နေချီကြအောင်လုပ်ခဲ့ကြရပါတယ်ကျွန်းရှိရောက်ကိုထည့်ပြီးတော့ခတ်ထားတဲ့လောင်ကျိုင်းတစ်ခုကိုလည်းကျွန်းဟောင်းတယောက်ရဲ့အကူအညီနဲ့ဗီဒီယိုမှတန်းတင်နိုင်ခဲ့ကြပါတယ်ညအမောင်မှာ တစ်သားလေတစ်စင်းနဲ့ငါးဖန်းတင်မော်တစ်စင်းအနာချင်းကတ်သွားတော့သူတို့ကိုကဲတင်ဖို့အော်ဟစ်အကူအညီတောင်းနေတဲ့ကျွန်တွေနဲ့လည်းဂျုံခဲ့ကြရပါတယ်ကျွန်တွေရဲ့အလောင်းတွေကိုမြုပ်နှံထားတဲ့တော်ရင်းကကျွန်းတစ်ခုကိုလည်းပြေခဲ့ကြရပါတယ်ဒီကျွန်းတွေရဲ့လုံအားနဲ့ဖမ်းယူထားတဲ့ပင်လယ်ဇာတွေကိုထိုင်းကုမ္ပဏီတွေကအမေရိကန်ကိုတင်ပို့တဲ့အကြောင်းဆက်ဆက်ဖော်ထုတ်ရမှာအမေရိကန်ကုမ္ပဏီတွေပါဝင်ပုံကိုလည်းသိရှိခဲ့ရပါတယ်စသဖြင့်ရေးသားထားပါတယ
်ကမ္ဘာသတင်းမီဒီယာတွေကမြန်မာနိုင်ငံအကြောင်းကောက်နှုတ်ချက်ကိုတင်ဆက်ပေးခဲ့တာဖြစ်ပါတယ်အခုတော့အင်္ဂလိပ်စာသင်ခန်းစာကိုလေ့လာကြရအောင်ပါမနေ့ကနေ့နားဆင်နေကြဖြစ်တဲ့အမေရိကန် EDN 3အင်္ဂလိပ်စာသင်ခန်းစာတွေကိုဒေါ်လာလတ်တန်းကစီစဉ်တင်ဆက်ပေးထားပါတယ်ခင်ဗျာ
ဒီကိမ့်နဲ့တင်ပြမယ် idiom အသုံးက
left in the dark
ဖြစ်ပါတယ်စာလုံးပေါင်းက l e f t left က leave ဆိုတဲ့ကရိယာရဲ့အတိတ်ကိုပြတဲ့ကရိယာဖြစ်ပြီးတော့ကျန်နေတာခြံရစ်ခဲ့တာလို့အဓိပ္ပာယ်ရပါတယ် i n n ကအထဲမှာ t h e the d a r k dark the dark ကအမှောင်ဆိုတော့စကပိုက်ထုံးရဲ့ဓာတ်ရိုက်အဓိပ္ပာယ်ကတော့အမှောင်ထဲမှာကြံနေတာပေါ့ဒီ idiom အသုံးကို left left အစား kept kept ဆိုပြီးတော့
kept in the dark
လို့လည်းအသုံးပြုလို့ရပါတယ် idiom ဆိုတဲ့သဘောအဓိပ္ပာယ်ကရှင်းနေလို့ဆိုရမှာပါလူတစ်ယောက်ကိုအမှောင်ထဲမှာထားခဲ့ရင်အဲ့ဒီလူမမြင်စေချင်တာမသိစေချင်တာမကြားစေချင်တာနဲ့ပတ်သက်လို့သူ့ကိုအသိမပေးတာထိန်ချန်ထားတာမျိုးကိုဆိုတာဖြစ်ပါတယ်တခါတရံဖြစ်တတ်တာကလည်းစိတ်သဘောထားမကြည့်ပဲအချက်လက်တွေကိုမျှဝေခြင်းမရှိပဲတခုခုနဲ့ပတ်သက်လို့လူတူဦးကိုအတိမပေးတာကိုဆလိုတာဖြစ်ပါတယ်။ဒါကြောင့်လည်းကျမတို့မြန်မာမှာခဏခဏဖြစ်လေရှိတာကဒါကိုမသိလိုက်ရလေခြင်းပြောမှမပြောပဲမသိကြဘူးပေါ့ဆိုတာကိုတော်ရရှိများပြောလေရှိကြမှာပါ။ဒီသုံးနဲ့ပတ်သက်လို့ George ကိုပေးတဲ့ဥမာကိုနားစီကြည့်ကြရအောင
်။ I was left in the dark about what is happening at work.So I'm quite disappointed with my colleagues.
အလုံးမှာဘာတွေဖြစ်နေတဲ့ဆိုတာကိုကျွန်တော်ကိုအသိမပေးကြဘူးလေ။ဒါကြောင့်လည်းကျွန်တော်လုပ်ဖို့ခံပေတွေနဲ့ပတ်သက်လို့မချိနှက်ဘူးဗျာလို့ဒီပေရပါတယ်။ဥပမာကိုနောက်တစ်ခေါက်နားဆင်ကြည့်ကြရအောင်
။ I was left in the dark about what is happening at work, so I'm quite disappointed with my colleagues.
တကူကနေပတ်သက်လို့တည်တည်မမဲလို့လည်းအသိမပေးပဲနေတာအတိပေးမခံရတာတည်တည်ပြောတင်ပေးမယ်လို့လည်းမပြောကြဘူးဆိုရင်အဲ့ဒီအခြေအနေမျိုးကို idiom အသုံးရဘယ်လိုညီညွတ်ပြောမလဲ
left in the dark
လို့ပြောလို့ရပါတယ်အဲ့ဒါကတော့ဒီကနေ့မနေ့တင်ပြခဲ့တဲ့ idiom အသုံးပဲဖြစ်ပါတယ
်ဒေါ်လာလတ်တန်းစီစဉ်တင်ဆက်တဲ့ American idiom သုံးအင်္ဂလိပ်စာသင်ခန်းစာကိုနားဆင်ကြရတာပါအခုတော့မြန်မာအရေးသုံးသပ်ချက်ကိုတင်ဆက်ပေးပါတော့မယ်။2015ခုနှစ်အထွေထွေရွေးကောက်ပွဲကိုစောင့်ကြည့်လေ့လာဖို့အတွက်မြန်မာအာဏာပိုင်တွေကဥရောပတမကနဲ့ကာတာစင်တာတို့ကိုဖိတ်ကြားလိုက်တာဟာအပြုသဘောဆောင်တဲ့ကြိုးဆိုတဲ့လို့ဖိတ်ကြားခံရသူသုံးသပ်သူတချို့ကဆိုပါတယ်။မြန်မာအစိုးရကတော့ဒီလိုဖိတ်ကြားတာဟာပွင့်လင်းမြင်သာမှုရှိတယ်ဆိုတာကိုပြသခြင်းပဲဖြစ်တယ်ဆိုတဲ့သဘောနဲ့နိုင်ငံတကာရှေ့မှောက်မှာမျက်နှာပန်းလှစေဖို့ရည်ရွယ်တာလည်းပါပါလိမ့်မယ်။ဒါပေမဲ့ဒီလိုအမေရိကန်နဲ့ဥရောပအဖွဲ့တွေလာရောက်စောင့်ကြည့်ုံနဲ့လွတ်လပ်ပြီးတော့တရားမျှတတဲ့ရွေးကောက်ပွဲဖြစ်လာနိုင်မလားဆိုတာအမေရိကန်အခြေစိုက်ဂျီမီကာတာစင်တာဒီမိုကရေစီရေးရာဌာနတွဲဖက်ညွှန်ကြားရေးမှူးဂျိုနာသန်စတုန်းစထရီးတ်မြန်မာအရေးကျွမ်းကျင်သူပမောက္ခဒေးဗစ်စတိန်ဘတ်တို့နဲ့ဥကြော်စံတာဆွေးနွေးတုံ့သက်ထားပါတယ်နားဆင်ကြပါခင်ဗျာ
ဂျိုနာသန်စတုန်းစထရီးတ်များခင်ဗျားတို့ကာတာစင်တာနဲ့EU ရောဘသမဂါရူ2015မြန်မာနိုင်ငံမှာကျင်းပပဲရွေးကောက်ပွဲကိုစောင့်ကြည့်လေ့လာဖို့အတွက်ဖိတ်ကြားတယ်ဆိုတာကျွန်တော်သတင်းတွေအခုကြားပါပြီ။ဒါအင်မတန်ကောင်းတဲ့သတင်းလို့တော့ယူဆစရာဖြစ်နေပါတယ်ဟုတ်ပါရဲ့နော်။
Well, we're very pleased to hear this news. We're still waiting to receive the actual
ဒီသတင်းကြားတာသိဝမ်းသာပါတယ်။တရားဝင်ဖိတ်စာကိုတော့လက်ဝယ်ရဖို့စောင့်နေစေပါတကယ်တော့ကျွန်တော်တို့ Qatar Center ဟာ2013ခုနှစ်ကလေးကမြန်မာနိုင်ငံမှာရုံတရုံဖွင့်လှစ်ဖို့ဖိတ်ကြားခံရတာပါ2014ခုနှစ်ဒီဇင်ဘာကစပြီးတော့ကျွန်တော်တို့ရဲ့အဖွဲ့တစ်ဖွဲ့ဟာမြန်မာပြည်ဒေသတချို့ပြည်နယ်တချို့ကိုတွားရောက်နိုင်ခဲ့ပါတယ်အခုအခါမှာရွေးကောက်ပွဲစောင့်ကြည့်ခွင့်ရဖို့အတွက်ဖိတ်ကြားခံရတာကိုအထူးဝမ်းသာနေပါတယ
် Qatar Center ကိုနိုင်ငံတကာစောင့်ကြည့်လေ့လာရေးအဖွဲ့ဖြစ်တဲ့မြန်မာနိုင်ငံရွေးကောက်ပွဲအတွက်ဖိတ်လိုက်တဲ့အတွက် ဒီ2015မြန်မာရွေးကောက်ပွဲဟာလွတ်လပ်ပြီးတရားမျှတရေးရွေးကောက်ပွဲဖြစ်မယ်လို့အခိုင်အမာပြောနိုင်မယ်ထင်ပါသလားခင်ဗျာ
Well, international observation cannot guarantee the quality of an election.
နိုင်ငံကစောင့်ကြည့်မှုအဖွဲ့တွေအနေနဲ့ရွေးကောက်ပွဲရဲ့အကြီးအသေးကိုအာမမခံနိုင်ပါဘူး။ဒီကိစ္စဟာနိုင်ငံအာဏာပိုင်တွေ၊အယက်သားအဖွဲ့အစည်းတွေ၊နိုင်ငံရေးပါတီတွေ၊မဲဆန္ဒရှင်တွေအပေါ်မှာသာမူတည်ပါတယ်။စောင့်ကြည့်မှုအဖွဲ့တွေအနေနဲ့ကတော့အစည်းအဝေးခန်းစာတွေကိုကြည့်မယ်၊ပြည်တွင်းဥပဒေတွေ၊နိုင်ငံတကာစံချိန်စံနှုန်းတွေကိုကြည့်မယ်၊ဖြစ်နေတာတွေကိုထုတ်ပြန်မယ်။တိုးတက်ကောင်းမွန်မှုအတွက်ထောက်ခံတင်ပြတင်တာကိုတင်ပြမယ်။ကာတာစင်တာအနေနဲ့မကြခင်မှာပဲအခုချိန်ထိလေလာတွေ့ရှိနေတာကိုစီရင်ခန်းစာတစ်စောင်ထုတ်ပြန်မှုရှိပါတယ်
။ကာတာစင်တာအပါအဝင်ဥရောပသမဂ္ဂတို့အာဆီယံတို့ကိုစောင့်ကြည့်လေ့လာဖို့မြန်မာနိုင်ငံအစိုးရဖိတ်ခေါ်တဲ့ကိစ္စကိုမြန်မာအနာပိုင်တွေကတော့နိုင်ငံတကာမှာမျက်နှာပန်းလန်းအောင်လုပ်မှသိကြပါတယ်ဒီကိစ္စကိုအဆုံးပြုပြီးတော့တူတူကနိုင်ငံတကာရှေ့မှာပုံမှန်လေးလေးဆောင်ရွက်နေတာဖြစ်တယ်ဟောဒီမှာလာကြည့်ဆိုတဲ့သဘောမျိုးဖြစ်ပါတယ်အဓိကတော့သူတို့ပြောမှာပဲဒါပေမဲ့တကယ်တမ်းပွင့်လင်းမြင်သာမှုရှိတယ်လို့ခင်ဗျားတို့အမှခံပြီးပြောနိုင်မလားဆိုတဲ့သဘောဒီအစွဲရွေချက်ကိုခင်ဗျားတို့ကပံ့ပိုးပေးရမှရောက်နိုင်မလားတကယ်တမ်းပွင့်လင်းမြင်သာမှုရှိအောင်မလုပ်နိုင်ခဲ့ဘူးဆိုရင
် No I think if the it's not a cosmetic measure I think as you're aware that the this is the first
ဒါအပေါ်ရမျက်နှာပန်းလှယုံလောက်ပဲလုပ်တယ်လို့တော့ကျွန်တော်မထင်ပါဘူးနှစ်ပေါင်းများစွာကြာမှာဒီလိုနိုင်ငံတကာအဖွဲ့အစည်းတွေကိုလေ့လာစောင့်ကြည့်ဖို့ဖိတ်ကြားလာတယ်ဆိုတာခင်ဗျားတို့သိတဲ့အတိုင်းပါပဲကာတာစင်တာတို့ EU တို့မှာခိုင်မာတဲ့နည်းစနစ်တွေရှိပါတယ်ရွေးကောက်ပွဲနေ့လောက်တာမကရွေးကောက်ပွဲအကြိုကာလကစပြီးတော့ရေရှည်စောင့်ကြည့်အကဲခတ်မှာဖြစ်ပါတယ်မြန်မာရွေးကောက်ပွဲကော်မရှင်ကလည်းကျွန်တော်တို့လိုစောင့်ကြည့်မှုအဖွဲ့တွေလိုက်နာရမယ့်ကျင့်သုံးကျင့်ဝတ်တွေမကြခင်ကထုတ်ပြန်ထားပါတယ်ဒီကိစ္စအတွက်မြန်မာအယက်သားအဖွဲ့အစည်းတွေကိုလည်းဆွေးနွေးနေပါတယ်ဒါရီအားလုံးကအပြုသဘောဆောင်တဲ့အချက်တွေပါဆိုတော့အရေးချင်းပြေဝါတဲ့ရွေးကောက်ပွဲရဲ့လို့အပြည့်ဝအမမခံနိုင်ပေမဲ့အကောင်းဘက်ကတော့ပြနေပါလေ
။အဲ့လိုလိုက်နိုင်ရမယ့်စီးမင်းစည်းကမ်းတွေအထဲမှာတခုပါပါလဲဆိုတော့နိုင်ငံတကာစောင့်ကြည့်လေ့လာသူတွေဟာ political bias နိုင်ငံရေးအရာတစ်ဖက်ဖက်ကိုတင်ညွတ်မှုမရှိစေရဘူးလို့ဆိုထားတာလည်းတွေ့ရပါတယ်။ဒီနေရာမှာစစ်တပ်တပိုင်းကြီးစိုးထားတဲ့အာဏာပြအစိုးရနဲ့လူထုကိုအမှန်တကယ်ကိုစားပြုတဲ့ democracy အားစုတွေကြားမှာနိုင်ငံရေးတင်ညွတ်မှုမရှိစေရဘူးဆိုတဲ့စီးမင်းဒါကိုခင်ဗျားတို့ဘယ်လိုမြင်ပါလဲ။ဒါဟာထိန်းချုပ်ကန့်သတ်ထားတဲ့ကိစ္စတရက်လိုများဖြစ်မနေဘူးလားခင်ဗျာ
။ No, I don't see that as a restriction. I mean, for the Carter Center, that's a part of our
ဒါဟာထိန်းချုပ်ကန့်သတ်မှုတရက်လို့ကျွန်တော်မထင်ပါဘူး။ကျွန်တော်တို့ Carter Center အနေနဲ့ရွေးကောက်ပွဲတရက်ကိုစောင့်ကြည့်တဲ့နေရာမှာကျွန်တော်တို့ဟာနိုင်ငံတကာစံချိန်စံနှုန်းတွေကိုကြည့်ရပါတယ်။ရွေးကောက်ပွဲဆိုင်ရာဥပဒေတွေလှုပ်ဆောင်ချက်တွေကိုဒီစံနေနဲ့ကိုက်မကိုက်ကြည့်ပါတယ်။ဘယ်ပါတီအမတ်နေရာအများစုရတယ်ဆိုတာကျွန်တော်တို့အတွက်အရေးမကြီးပါဘူး။အည်သွေးကိုကြည်ပါရယ်ရွေးကောက်ပွဲဘလောက်အည်သွေးကောင်းတယ်လဲဆိုတာကိုဖြစ်စင်တဲ့ကွာကြည်ပါရယ်ပြဿနာတွေရှိလာမယ်ဆိုတာကတော့သိကြပါရယ်အရေးကြီးတာကအစိုးရဟာဒီပြဿနာတွေကိုဘလို့ကင်တွယ်ဖြေရှင်းမလဲဆိုတာဖြစ်ပါရယ်ရွေးကောက်ပွဲဖြစ်စင်ဟာရှည်လျားတဲ့ဖြစ်စင်မှာပြုပြင်ပြောင်းလဲရေးဆိုတာကလည်းရှည်လျားတဲ့ဖြစ်စင်မှာကျွန်တော်တို့ရဲ့ရည်ရွယ်ချက်ကဒီဖြစ်စင်တွေအောင်မြင်ရေးအတွက်အာဏာပိုင်တွေနဲ့နိုင်ငံရေးပါတီတွေကိုကူညီဖို့ဖြစ်ပါရယ
်တခါဆောင်ကြည့်လည်လာမှုပြည်ရဲ့လူတွေဟာသူတို့ရဲ့ထင်မြင်ချက်ကိုမီဒီယာကိုမပြောရဘူးလို့ဆိုထားပါတယ်ခင်ဗျာ
Well that's also for us again part of what we tell our observers is we don't want any individual observer
ဒီမှာလဲကျွန်တော်တို့ရဲ့အဖွဲ့ဝင်တွေကိုပုံကိုရေးထင်မြင်ချက်တွေတစုံတရာမပြုတ်လောက်ကြဘူးတားထားပါတယ်ကာတာစင်တာအနေနဲ့ထုတ်ပြန်ပါပါခင်ဗျားပြောတဲ့ကန့်သက်ချက်တွေကအဖွဲ့ဝင်တဦးချင်းအမြင်ကိုလူသိရှင်ကြားမပြောဖို့တားမြစ်တာလို့ထင်ပါတယ်ကျွန်တော်တို့ရဲ့စီကန်းတွေကလည်းဒီအတိုင်းပါပဲ
ဆိုရင်အခုမြန်မာနိုင်ငံအစိုးရထုတ်ပြန်ထားတဲ့ Code of Conducts လို့ခေါ်တဲ့ဒီစီမင်းစည်းကမ်းတွေအားလုံးကိုကာတာစင်တာအနေနဲ့ခြွင်းကြဲမရှိထောက်ခံတယ်ဆိုတဲ့သဘောလားခင်ဗျာတကယ်လို့ခင်ဗျားတို့ပြောခွင့်ရမယ်ဆိုရင်ဒီကန့်သတ်ချက်ကိုဖြင့်ပြင်ပြပါလို့တောင်းဆိုချင်တာများတစုံတရာမရှိဘူးလားခင်ဗျာ
I think we you know with the Code of Conduct has just been released and you know we need to study
ဒီ Code of Conduct တွေကအခုမှထွက်လာတာပါကျွန်တော်တို့အနေနဲ့ဒါတွေကိုလေ့လာကြည့်ဖို့လိုပါသေးတယ်ဒါပေမဲ့ဒီ code of conduct ကိုပြည်တွင်းပြပအဖွဲ့တွေကိုလေ့လာခိုင်းနေပုံမှန်လေးလေးထုတ်ပြန်နေဆိုတာကိုနိုင်ကအပြုသဘောဆောင်ပါတယ
်။ဟုတ်ကဲ့အခုမြန်မာနိုင်ငံရွေးကောက်ပွဲကိုတကယ်လက်တွေ့သွားပြီးစောင့်ကြည့်လေ့လာရတဲ့အခါမှာဘယ်လိုစင်ခေါ်မှုတွေနဲ့ရင်ဆိုင်ရမယ်လို့ကိုမျှော်လင့်ထားပါသလဲ။ခင်ဗျားတို့ Carter Center ဟာကမ္ဘာပေါ်မှာတခြားအခက်အခဲရှိတဲ့နိုင်ငံတွေရဲ့ရွေးကောက်ပွဲကိုလည်းကြီးကြပ်ခဲ့မှုတွေအတွေ့အကြုံရှိတဲ့အဖွဲ့တစ်ခုဖြစ်ပါတယ်
။ Well, I think a key challenge for us will be this will be the first time
ဒီကစင်ခေါ်မှုအနေနဲ့ကတော့ကျွန်တော်တို့ဟာမြန်မာနိုင်ငံမှာအခုမှပထမဦးဆုံးတွားရောက်လေ့လာမှာဆိုတော့နိုင်ငံအခြေအနေကိုသိကျွမ်းအောင်လုပ်ရတာတွားရေးလာရေးအခက်အခဲတွေပြီးတော့
ကြီးမားပြီးတော့မတူကွဲပြားတဲ့အုပ်စုတွေကြဲကြဲပြန့်ပြန့်ရှိနေတဲ့နိုင်ငံတစ်ခုလုံးလွှမ်းခြုံရှုမြင်ရမယ့်အခက်အခဲပြည်ပခါတွေရှိနေတော့ငင်းညာရေးဖြစ်စဉ်အခြေအနေတွေကိုလည်းပြည်ပခါတွေဟာရွေးကောက်ပွဲမှာဘလောက်ထိခိုက်နိုင်တယ်လဲဆိုတဲ့စိုးရင်စရာတွေပါပဲဒါအပြင်ရွေးကောက်ပွဲစောင့်ကြည့်လေ့လာဖို့အတွက်အဖွဲ့တွေခွဲပြီးတော့ဆီလွတ်တဲ့အခါကျတော့တကယ်လက်တွေ့စိန်ခေါ်မှုတွေလည်းတွေ့လာရအောင်မှာဖြစ်ပါတယ
်ခင်ဗျားပြောတဲ့အတိုင်းတိုင်းရင်းသားတွေနဲ့ပြည်ပခါတွေရှိနေတဲ့အလုကမာအကြောင်းသားပြဿနာတွေမပြေလည်တာတွေတိုင်းပြည်ထဲမှာရှိနေတဲ့သတင်းလွတ်လပ်ခွင့်ဟာလည်းပဲပိုပြီးတော့ကျဉ်းကျုပ်လာတယ်ကျဉ်းကျပ်လာတယ်ဆိုရင်ဒီလိုအခြေအနေအားလုံးဟာ2015ရွေးကောက်ပွဲလွတ်လပ်ပြီးတရားမျှတတဲ့အခြေအနေဖြစ်လာနိုင်မဲ့အခြေအနေကောင်းလို့ဆိုနိုင်မှာဟဲ့လားခင်ဗျာဒီအခြေအနေဟာ
I think it's not it's too early to make for us to make a comment about to try to make an assessment.
ဒီအခြေအနေတွေကိုသုံးသပ်ပြောကြားဖို့ကျွန်တော်တို့အတွက်အချိန်သိပ်စောနေပါသေးတယ်။နောက်တစ်ပတ်လောက်အကြာမှာကျွန်တော်တို့အဖွဲ့ပထမလည်လာချက်တရက်ထုတ်ပြန်ကြေညာဖို့ရှိနေပါတယ်။ရွေးကောက်ပွဲဖြစ်စဉ်ကရှည်လျားပါတယ်။လောလောဆယ်ဒါကိုသုံးသပ်ဖို့သိပ်စောလုံးပါသေးတယ
်။တော်တော်ရှင်ခင်ဗျာပမခဒေးဗစ်စတိုင်းဘတ်ကတော့မြန်မာနိုင်ငံအစိုးရအနေနဲ့2015ရွေးကောက်ပွဲအတွက်ဒီနိုင်ငံတကာအဖွဲ့အစည်းတွေကိုဖိတ်ခေါ်မယ်ဆိုတဲ့ကိစ္စနဲ့ပတ်သက်ပြီးတော့ပထမဆုံးတုံ့ပြန်ပြောကြားတာအခုလိုဖြစ်ပါတယ်ခင
်ဗျာ We need to have freedom of access be able to go where they want to go not have it controlled but certainly
သူတို့ကိုလွတ်လပ်စွာသွားလာခွင့်ပေးရပါလိမ့်မယ်သွားခြင်းတဲ့နေရာကိုအထင်းချုပ်အကန့်အသတ်မရှိသွားခွင့်ပြုဖို့လိုပါတယ်အခုလိုနိုင်ငံတကာလေ့လာစောင့်ကြည့်ရေးအဖွဲ့တွေကိုဖိတ်တာဟာအပြုသဘောဆောင်ပါတယ်ဒီအတွက်ကျွန်တော်တို့အားလုံးဝမ်းမြောက်ကြရမှာဖြစ်ပါတယ်နိုင်ငံတကာအဖွဲ့ဝင်တွေအနေနဲ့တိုင်းရင်းသားဘာသာစကားကိုမပြောနဲ့မြန်မာစကားကိုဘယ်နှယောက်နားလည်ကြသလဲဆိုတာကမေးစရာဖြစ်ပါလိမ့်မယ
်။ဟုတ်ကဲ့ဖွဲ့စည်းပုံဥပဒေကိုမပြင်းမဲနဲ့ပြည်လုံးမဲ့ရွေးကောက်ပွဲဒီရွေးကောက်ပွဲမှာစစ်တပ်ဩဇာလွှမ်းထားတဲ့စစ်တပ်ကြောထောင်းနှုတ်ခံပြုထားတဲ့အနာလက်ရှိပါတီကတစ်ဖက်တခါအာဏာမဲ့ဒီမိုကရေစီအင်အားစုရဲ့တစ်ဖက်ပြန်ရမယ်ဆိုတော့ဒီရှင်မြိုင်မှုကဒန်းလူကြီးသူပြန်ရတာမျိုးမဟုတ်ဖဲနဲ့အာဏာရတဲ့အဖွဲ့ကအစားစီးရပြီးပြန်နေတာဖြစ်မနေဘူးလားခင်ဗျာ။ဒီအချိန်မှာနိုင်ငံရေးအရ bias မဖြစ်ပါနဲ့ political bias မရှိရဘူးနိုင်ငံရေးအရတစ်ဖက်ဖက်ကိုမတင်ညွှန်ရဘူးဆိုပြီးကန့်သတ်ချက်တွေထုတ်ပြန်ထားတာတွေ့ရပါတယ်အဲ့ဒါဘလောက်မျှတတယ်ထင်ပါလဲခင်ဗျာ
Every government in power has an advantage over the opposition I mean they have resources they have access to more media perhaps they can do more
ဘယ်အနာရအစိုးရမစိုးအတိုက်ခံတဲ့ပိုပြီးအခွင့်သာတဲ့အနေအထားမှာရှိနေတာဖြစ်ပါတယ်သူတို့အရင်မြင့်အင်အားပိုကောင်းတယ်မီဒီယာကိုပိုအသုံးချနိုင်တယ်အဖက်ဖက်မှာသူတို့ပိုလုံနိုင်ပါတယ်ရွက်ောက်ပွဲဆိုတာဘယ်မှမှ level playing field အခွင့်အရေးတန်းတူရှင်ပြန်ရတယ်ဆိုတာမဖြစ်နိုင်ပါဘူးမြန်မာပြည်မှာလည်းအစိုးရကအပေါ်စီးကပြန်ရမယ့်အခြေအနေဖြစ်ပါတယ်ဒါပေမဲ့2011ခုနှစ်မေလရွက်ောက်ပွဲတုန်းကလည်းဒီလိုမမျှမတတဲ့အခြေအနေတွေမှာပဲအတိုက်ခံဘက်ကအပြတ်အသတ်နိုင်သွားခဲ့တာပါဆိုတော့အစိုးရကဘလောက်အသာစီးယူထားထားရွက်ောက်ပွဲလွတ်လပ်မျှတဖို့အရေးကြီးပါတယ်အခုလည်းဒီလိုဖြစ်လာမှာပါ
အခုတိုင်းပြည်ထဲမှာတိုင်းရင်းသားတွေနဲ့ဖြစ်နေတဲ့ပဋိပက္ခတွေနဲ့တရားအနှံပြဖြစ်နေပါတယ်နိုင်ငံရေးအဖြစ်မကျေနပ်မှုတွေဆန္ဒပြစုပမှုတွေဖန်ဆီးချောင်ချမှုတွေသတင်းလွတ်လပ်ခွင့်ထိန်းချုပ်တာတွေရှိနေရဆိုတော့ဒီရွေးကောက်ပွဲဟာလွတ်လပ်ပြီးတရားမျှတတဲ့ရွေးကောက်ပွဲဖြစ်လာနိုင်မဲ့အလားအလာကောဘယ်လောက်ရှိပါလဲခင်ဗျာအဲ့ဒီအခြေအနေကောရွေးကောက်ပွဲကိုလွတ်လပ်ပြီးတရားမျှတနိုင်စေလိမ့်မယ်လို့ထင်ပါသလား
Well, of course no amount of fighting is good for any sort of election anywhere in the world I mean we all want to see that stop of course that's without question
mamare တိုက်ပွဲဖြစ်တယ်ဆိုတာဘလောက်အတိုင်းတာနေပဲဖြစ်ဖြစ်ကဘာပေါ်မှာဘယ်နိုင်ငံမှမမကောင်းပါဘူးတိုက်ပွဲတွေရဆိုင်တာကိုလူတိုင်းမြင်တွေ့ကျင်ကြပါတယ်တစ်ချိန်တည်းမှာပဲအခုတိုက်ပွဲတွေပဋိပက္ခတွေဖြစ်နေတဲ့နေရာပါဝင်ပတ်သက်နေမှုပမာဏဟာတနိုင်ငံလုံးနဲ့စာရင်တိတ်မများလာပါဘူးကျန်တဲ့နေရာတွေမှာကျင်းပလို့ရပါတယ်တခါဒီပဋိပက္ခတွေကိုအစိုးရကဘလို့ကင်တွယ်တယ်လဲဆိုတာလဲမက်ဆန္ဒရှင်တွေသုံးသပ်ဆုံးဖြတ်နိုင်ကြမှာဖြစ်ပါတယ်
ဟုတ်ကဲ့နောက်ဆုံးမေးချင်တဲ့မေးခွန်းတစ်ခုကတော့ခက်ကြောင်ကြောင့်မေးခွန်းပဲပြောအောင်လို့ဆရာကြီးခင်ဗျာဆရာကြီးဒီကိစ္စကတော့အခုရွေးကောက်ပွဲကိုဆရာကြီးပညာရှင်သုံးသပ်သူတယောက်နဲ့လှမ်းကြည့်တော့ဘယ်လိုရလမျိုးထွက်လာနိုင်မလဲထင်ပါလားခင်ဗျာဘယ်ဘက်မှဘယ်ဘက်ကအားသာနိုင်မလို့ဆရာကြီးထင်ပါလားအဲ့တော့
Betting on elections is a very difficult thing I really don't do that I think that certainly
ရွေးကောက်ပွဲရလာကိုလောင်းနေဆိုတာသိခက်ခဲပါတယ်ကျွန်တော်ဘယ်တော့မှဒီလိုမခံမပါဘူးတကယ်တမ်းလွတ်လပ်ပြီးတရားမျှတတဲ့ရွေးကောက်ပွဲစစ်စစ်ဆိုရင်တော့အတိုက်ခံကအာသာပါလိမ့်မယ်။တချို့အစိုးရကတားတဲ့နေရာတွေလည်းရှိမှာပါ။တိုင်းရင်းသားဒေသတွေမှာတိုင်းရင်းသားပါတီတွေပဲနိုင်မှာပါ။ဒါပေမဲ့တကယ်ရွေးကောက်ပွဲအချိန်ရောက်လာတဲ့အခါဘယ်လိုပြောင်းလဲသွားမလဲဆိုတာတော့မသိရသေးပါဘူး။နိုင်ငံတကာအဖွဲ့အစည်းတွေကတော့စောင့်ကြည့်နေကြမှာပါ။
ဥကြောဇန်သားစီစဉ်တင်ဆက်တဲ့
မြန်မာပြည်သုံးသက်ချက်ကိုနားဆင်ခဲ့ကြရတာဖြစ်ပါတယ်အခုတော့အပတ်စဉ်ခါနာတစ်ခုဖြစ်တဲ့သူယုံကြည်ရအစီအစဉ်ကိုထုတ်လင်းပေးပါရမယ်အခုတစ်ပတ်သူယုံကြည်ရအစီအစဉ်မှာတော့မန္တလေးမြို့ကပြည်သူ့ကပညာရှင်ကိုဇင်မင်းစွေဘာကိုယုံကြည်တယ်လဲဆိုတာကိုပြောပြမှာပါမန်မိုးဖြူကစီစဉ်တင်ဆက်ထားပါတယ်ခင်ဗျာ
โอเคမင်္ဂလာပါခင်ဗျာအဲကျွန်တော်ကတော့ဒီပြည်သူ့ပညာနဲ့ပတ်သက်ပြီးတော့ဒီတိုင်းပြည်အတွက်ပေါ့ဗောနော်မန္တလေးမြို့ပြီးကြတာတော့ကျွန်တော်မန္တလေးမြို့သားဖြစ်တော့မန္တလေးမြို့အတွက်ပေါ့နော်လိုအပ်တဲ့ဒီ infrastructure တွေအခြေခံကြတဲ့ standard တွေပေါ့နော်ဒါရီယာမြို့အတွက်လည်းတကယ်လိုအပ်နေတယ်လို့ကျွန်တော်ကယုံကြည်တယ်လीယုံကြည်တဲ့ခါကျတော့ဒီအခွင့်အရေးလေးရတဲ့ခါကျတော့ကျွန်တော်တို့ဒီစီမံကိန်းတွေကျွန်တော်အကောင့်နဲ့ပေါ်ဖြစ်တယ်ဖြစ်တဲ့အချိန်မှာလည်းကျွန်တော်ကိုယ်စွမ်းဉာဏ်စွမ်းရှိကြလို့ကျွန်တော်အသုံးချခဲ့တယ်ပေါ့နော်ဒီပညာရပ်ပိုင်းဆိုင်ရာနဲ့ပတ်သက်ပြီးပြောရမယ်ဆိုရင်တော့အဲကျွန်တော်တို့ပြည်သူ့ပညာဆိုတာအရင်ခြေပြန်ပါတယ်ပညာလက်ဆန်းနဲ့နောက်ပြီးတော့ခင်မြင်ခင်အတွေးခေါ်တွေနောက်အခက်အခဲကဒီပညာပိုင်းဆိုင်ရာတွေပေါ့ဒီအရာတွေနဲ့ဒီတိုးတက်အောင်လို့ဒီမှာလိုအပ်ချက်တွေကိုလည်းဖြည့်ဆည်းပေးဖို့လည်းကျွန်တော်ကစင်လာထားပါတယ်အဲ့ဒီကျွန်တော်ဒီ infrastructure အစားမန္တလေးမှာမရှိသေးတဲ့ဒီ CB စီမံကိန်းသူတော်မင်္ဂလာမန္တလေးကိုကျွန်တော်ဆောင်ရွက်ခဲ့ပါတယ်အဲ့ဆောင်ရွက်ခဲ့တဲ့အတိုင်းနဲ့အခုပေါ်ထွက်လာပါတယ်အဲ့ဒီလည်းဒီကျွန်တော်မန္တလေးမြို့ရဲ့ကုန်းမြင့်တင်တိုင်းလေးမျိုးလည်းကျွန်တော်ယုံကြည်ပါတယ်နောက်တစ်ခုကတော့ကျွန်တော်တို့ဒီပြည်သူ့လုပ်ငန်းတွေတွဲပတ်နေတဲ့လူပညာလုပ်ငန်းတခုရှိပါတယ်အဲ့ဒီမှာကျွန်တော်ဓာတ်ပုံလေးကျွန်တော်ရိုက်ပါတယ်အဲ့တော့ဒီဓာတ်ပုံရဲ့ရည်ရွယ်ချက်ကလည်းကျွန်တော်တို့ဒီမြန်မာရှိတဲ့လှပတွေကိုနိုင်ငံတကာတည်အောင်ဒါကျွန်တော် airline magazine တွေနောက် Saudi ကျွန်တော်ထုတ်ပြီးတော့ဆောင်ရွက်နေပါတယ်အခုဆိုလို့ရှိရင်ပေါ့နော်ကျွန်တော်တို့ဒီမြန်မာနိုင်ငံကလည်းကဘာတော့စိတ်ဝင်စားလာကြပါတယ်ကျွန်တော်ခီးပြီးအများကြီးတွားခဲ့တဲ့ထဲမှာအဲရောက်ခဲ့တဲ့နိုင်ငံတွေထောင်းရင်းမှာအရင်တော့ကတော့မြန်မာဆိုတာပြည်နိုင်ငံလေကျွန်းနိုင်ငံလားလို့ကျွန်တော်တို့အမိခံရပါတယ်။ဒါအခုဆိုလို့ရှိရင်ကျွန်တော်တို့မြန်မာဆိုတာတော်တော်များများပြည်နေပါပြီ။အဲ့အတွက်ကျွန်တော်အပင်ပန်းခံပြီးတော့ကျွန်တော်တို့အုပ်စုလိုက်ပါတော့တကယ်လို့မဟုတ်ဘူး။အဲ့မှာဖွဲ့ချီတက်ပြီးတော့အနေနဲ့ရရက်ကိုသွားပြီးတော့လူပင်ပန်းဆက်ပင်ပန်းခံငွေကြေးကြီးရခံပြီးတော့ကျွန်တော်ရှုခင်းတွေကိုလေမြန်မာရှုခင်းလှပတွေနဲ့မှတ်တမ်းတင်ထားပါတယ်။အဲ့ဒါလေးကျွန်တော်မကြခင်ပြဝဲနေနေတက်ဆက်ပြီးတော့ပြသသွားဖို့နဲ့ကျွန်တော်သွားခဲ့တဲ့ခီးသွားဆောင်မလေးလေအင်္ဂလိပ်လိုမြန်မာလိုဘိုင်လင်းဂွေအနေနဲ့ဒီပြည်တွင်းရောပြည်ပကျွန်တော်ထုတ်ပြသဖို့စီစဉ်ဆောင်ရွက်လေးရှိပါတယ်အဲ့တော့ကျွန်တော်တို့ဒီပြည်တွင်းမှာရှိနေတဲ့လှပတွေပေါ့နော်ဒါတွေကကျွန်တော်တို့တကယ်တဘာဝမပြည့်စည်မယူရင်းတဲ့လှပတွေလေကျွန်တော်တက်နေသလောက်မှတ်တမ်းတင်ထားပါတယ်အဲ့တင်ထားတာတွေလည်းကျွန်တော်မကြာခင်မှာဖြန့်ဝေသွားဖို့စီစဉ်ဆောင်ရွက်လေးရှိပါတယ်အဲ့တော့ကဘာရဲ့ရက်ကရှိနေတဲ့မြန်မာရောပေါ့နော်ဒီပဧည့်သည်ရောမြန်မာနိုင်ငံကိုလာရောက်ကြဖို့လည်းကျွန်တော်အထူးဖိတ်ခေါ်ချင်ပါတယ်ခင်ဗျာ
အပတ်စဉ်တင်ဆက်နေတဲ့သူယုံကြည်ရာကဏ္ဍအတွေ့ဘလို့အကြောင်းအရာမျိုးမှမဆိုကိုယုံကြည်ရာလေးတွေကိုပါဝင်ဆွေးနွေးပြဖို့ဖိတ်ခေါ်ပါရစေအီးမေးလ်လိပ်စာ burmese@voanews.com burmese@voanews.com ကိုစာရေးပြီးဆက်သွယ်ရမယ့်တယ်လီဖုန်းနံပါတ်ကိုအကြောင်းကြားလိုက်ပါခင်ဗျာကျွန်တော်ပြန်ဆက်သွယ်ပါမယ
်သူယုံကြည်ရာအစီအစဉ်ကိုနားဆင်ခဲ့ကြရတာဖြစ်ပါတယ်ခင်ဗျာ VOA American အတန်ရဲ့ကြာတာပတိနေ့မနေ့ပိုင်းအစီအစဉ်တွေကိုမနေ့9နာရီထိဆက်လက်ပြီးတော့အတန်လွှင့်ပေးနေပါတယ
် American အစိုးရရဲ့သဘောထားအမြင်အာဘော်ကိုတင်ပြပါရမယ်ခင်ဗျာ
အမေရိကန်နိုင်ငံသား၏ဝင်ကြီးကနှစ်စဉ်ချင်းမြင့်တဲ့နိုင်ငံတကာအမျိုးသမီးတတိရှင်စုအတွက်ကမ္ဘာတဝန်းကအများအကျိုးအတွက်ဆန်းဆန်းတမန်ဆောင်ရွက်နေကြတဲ့အမျိုးသမီး၁၀ဦးကိုမက်ရှလာအစောပိုင်းကအမေရိကန်နိုင်ငံသား၏ဌာနကရွေးချယ်ပြီးဂုဏ်ပြုခဲ့ပါတယ်။ငြိမ်းချမ်းရေးလူခွင့်ရေးကြားမှတန်းတူရေးနဲ့လူမှုတိုးတက်ရေးတို့အတွက်သူတို့ရဲ့ထူးထူးဂျွန်းဂျွန်းဆန်းဆောင်ချက်တွေကြောင့်အခုလိုချီးမြှင့်ဂုဏ်ပြုခံရတာပါ။ဒါပြင်သူတို့တွေဟာအမျိုးသမီးတွေအပေါ်မတရားမှုတန်းတူညီမျှမရှိမှုနဲ့လုံခြုံမှုကိမ့်မဲ့နေတာတွေကိုစန့်ကျင်ပြောဆိုပြီးဥဆောင်လှုပ်ရှားနေကြသူတွေဖြစ်ပါတယ်။ အချို့ဟာဆိုရင်လေလူမှုအတိုင်းဝိုင်းတိုးတက်ကောင်းမွန်လာဖို့အမျိုးသမီးနဲ့ကလေးတွေရင်ဆိုင်နေရတဲ့အခက်အခဲဒုက္ခတွေကိုကူညီဖြေရှင်းဆောင်ရွက်ပေးနေကြတာပါသူတို့ထဲမှာအမျိုးသမီးတွေအပေါ်ကျူးလွန်တဲ့အကြမ်းဖက်မှုဒေသဆိုင်ရာအဖွဲ့အစည်းတွေနဲ့အစွန်းရောက်ကျမ်းဖက်သမားတွေရဲ့ဆက်နွယ်မှုတွေကိုဖော်ထုတ်တဲ့သတင်းစာစရာတွေပဋိပက္ခကိုငြိမ်းချမ်းစွာဖြေရှင်းဖို့နဲ့လူ့အခွင့်အရေးကိုလိုက်ပါဆောင်ရွက်သူတွေအမျိုးသမီးတွေရဲ့ဘဝအခြေအနေတိုးတက်အောင်မြင်အောင်ကူညီတဲ့ NGO အဖွဲ့အစည်းတည်ထောင်သူတွေတရားမျှတမှုကိုဖော်ထုတ်ဖို့ကြိုးပမ်းသူတွေလည်းပါဝင်ကြပါတယ်။အဲ့ဒီအထဲမှာတဦးကတော့အီဘိုလာရောဂါဝေနာရှင်တွေကိုကူညီကူတာရင်းရောဂါဆွဲကပ်လာပြီးတတမှုရရှိလာလို့အလုတ်ထဲပြန်ဝင်လာတဲ့သူနာပြုတ်တအူးလည်းဖြစ်ပါတယ်။နောက်တအူးကတော့အာဖဂန်လေတပ်ရဲ့ပထမဦးဆုံးအမျိုးသမီးလေတရဲဖြစ်ပါတယ်။အမျိုးသမီးတွေရဲ့အခြေအနေတွေဟာဒုက္ခတွေထက်ပိုးပြီးဆိုးရွားပါတယ်လို့ကမ္ဘာအမျိုးသမီးရေးရာတန်အမတ်ကြီးကက်သရင်းရာဆယ်ကဆိုပါတယ်။အမျိုးသမီးတွေဟာသူတို့နိုင်ငံပြုပြင်ပြောင်းလဲတဲ့နေရာမှာအရေးပါတဲ့သူတွေဖြစ်ကြပါတယ်။သူတို့ဟာတတိရှိတဲ့အပြုသဘောဆောင်လုပ်ငန်းတွေကိုနေ့စဉ်နဲ့အမျှဆောင်ရွက်ကြပါတယ်။နိုင်ငံရေးမှာပါဝင်ပတ်သက်မှုမရှိတဲ့အမျိုးသမီးတောင်မှသူတို့အတိုင်းပြည်အကျိုးရှိအောင်ဆောင်ရွက်နိုင်တယ်ဆိုတာဒီကနေ့ရွေးချယ်ခံရသူတွေထဲမှာတွေ့ရမှာပါလူတွေဟာမကြောက်မရွံ့ပဲတတ်တည်ရှိဖို့လိုအပ်ပါတယ်လို့အမျိုးသမီးတတ်တည်စုရှင်ကိုဆိုဗာသတင်းစာဆရာမအာဗာနာဂျာနာကပြောပါတယ်ကျမဟာကလေးနှစ်ယောက်အမေဖြစ်ပြီးချိန်ချောက်မှုတွေကြားမှာတစ်နှစ်ကို10နာရီကနေ12နာရီထိအလုပ်လုပ်ရပါတယ်ဒါပေမဲ့ကျမမကြောက်ပါဘူးဒီကဘာပေါ်မှာဘသူမစိုးတတိရှင်ဖြစ်လာနိုင်ပါတယ်စိန်ခေါ်မှုကိုရင်ဆိုင်နိုင်ပါတယ်လို့လည်းပြောကြသွားပါတယ်ရှင
်မေဂန်ဆိုရရဲ့သဘောထားအမြင်တွေကိုတင်ပြလို့ပြီးပါပြီ
တို့ရရှင်တို့အခုနားဆင်ကြရတာကတော့အမေရိကန်ဆိုရရဲ့သဘောထားအမြင်တွေသာဖြစ်ပြီးတော့ VOA ရဲ့အဘော်မဟုတ်ကြောင်းထပ်မံအသိပေးလိုပါတယ် VOA အမေရိကန်အတန်ကနေကြာတာပရိနေမနေ့ဖက်အခုလက်ရှိထုတ်လွှင့်ပေးနေတဲ့တနအီစာအစီအစဉ်ကိုနားမဆင်လိုက်ရသူတွေအတွက်မနေ့၈နာရီကနေ9နာရီထိလိုင်းဒိုမီတာ16 19နဲ့24တို့ကနေပြန်လည်ထုတ်လွှင့်ပေးသွားမှာပါ VOA ကိုအီးမေးလ်ကတဆင့်ဝေဖန်အကြံပြုလို့တဲ့တိတိချင်းနေတောင်းဆိုလို့ခြင်းနဲ့ဆိုရင်ကျွန်တော်တို့ရဲ့အီးမေးလ်လိပ်စာက bamis@voanews.com ဖြစ်ပါတယ်ဖုန်းနံပါတ်ကတော့1-232-382-555လေးဖြစ်ပါတယ်စာရိုက်ကနေဆက်သွယ်ခြင်းတော့ VOA American တန်စာရိုက်တက်တာအမှတ်855ဗဟုစာရိုက်ကြီးကာနာလန်ရန်ကုန်မြို့ဖြစ်ပါတယ် VOA မြန်မာပိုင်းရဲ့ကြာတာပရိနေမနက်ခင်းအစီအစဉ်ဒီမကြာခင်ပြီးဆုံးတော့မှာပါအခုတော့နိုင်ငံတကာသတင်းအချင်းချုပ်ကိုဦးကျော်စံတာကကြီးညာပေးပါလိမ့်မယ်ခင်ဗျာ
ဒလမှုခိုင်မာတည်မြဲရေးကိုပံ့ပိုးပေးရတဲ့အတွက်အမေရိကန်စစ်သားတွေအပါအဝင်အမေရိကန်မဟာမိတ်တွေကိုအာဖဂန်သမ္မတအာရှရက်ဂဟာနီကဂုဏ်ပြုပြောကြားလိုက်ပါတယ်အာဖဂန်နိုင်ငံလွတ်လပ်မှုစဉ်တန်ရေးအတွက်သင်တို့စစ်သည်တော်တွေရဲ့ရည်စွန်းသက်တည်နဲ့အမေရိကန်တို့ရဲ့ကြီးမားသောဆွတ်လွတ်မှုတွေကိုအာဖဂန်ပြည်သူတွေအသိအမှတ်ပြုပါတယ်မိုင်းထီလို့ခြေပြက်လက်ပြက်ဖြစ်ခဲ့ရတဲ့စစ်သည်တော်တွေအငင်းစားစစ်ပြန်တွေရန်သူရဲ့သရေဘောကြောင့်လည်းအကြမ်းဖက်လို့ရကြောင်းချစ်ခင်သူတွေဆုံးရှုံးကြရတဲ့မိသားစုတွေပေါ်ကျွန်တော်အနေနဲ့ပိတ်ဆက်စရာကျေးဇူးတရားကြီးမားပါတယ်လို့အမေရိကန်ကွန်ဂရက်ဆွတ်တော်မှာဗိုလ်ထုနေကမင်ကွန်ပြောကြားမှာမစ္စတာဂဟာနီကပြောကြားတော်တာဖြစ်ပါတယ်။ယီမင်သမ္မတဟာအေဒင်မြို့မှာရှိတဲ့သူ့ရဲ့သမ္မတနေအိမ်ကထွက်ပြေးသွားပြီးနိုင်ပိုင်းအကြမ်းမှာပဲ။အဲ့ဒီမြို့မှာရှိတဲ့နိုင်ငံတကာလေဆိပ်ကိုရှီယာဟူတီတပ်ဖွဲ့တွေကသိမ်းပိုက်လိုက်ပြီးလို့ယီမင်အနာပိုင်တွေကဆိုပါတယ်။ဗိုလ်ထုနေအစောပိုင်းမှာကတည်းကပိတ်ထားကြတဲ့အဲ့ဒီလေဆိပ်ကိုဆီယာဟူဒီသဘုံရဲ့ထောက်ခံမှုနဲ့ခွဲထွက်ရေးသဘုံတဘုံအဖွဲ့ကစိမ့်ပိုက်ဖို့ရောက်ရှိလာပြီးတော့မကြာခင်မှာပဲအခုလိုစိမ့်ပိုက်တာဖြစ်ပါတယ်။ဘလူးနဲ့အစောပိုင်းတုန်းကတော့ဟူဒီသဘုံတွေနဲ့သူတို့ရဲ့မဟာမိတ်တွေထိန်းချုပ်ထားတဲ့လေဒက်စခန်းကနေအီဒင်မြို့မှာရှိတဲ့သမ္မတအင်ဝင်းကိုလေကြောင်းကတိုက်ခိုက်နေခဲ့ကြတာပါ။သမ္မတအဗ်ဒရာဘူမန်ဆူဟာဒီကတော့လျှို့ဝှက်နေရတခုမှဘေးကင်းစွာရှိနေတယ်လို့ယီမင်အရာရှိကပြောကြပါတယ်ခင်ဗျာ။
ထိတ်တန်းရောက်နိုင်ငံတကာသတင်းအချင်းချုပ်ကိုဥကျော်စံသာကြီးညာပေးခဲ့တာဖြစ်ပါရခင်ဗျာအခုမနေ့အတွက်အစီအစဉ်ထုတ်လို့ရေးမှုကကိုဇော်ဝင်းလိုင်ဖြစ်ပြီးတော့အတန်ပိုင်းဆိုင်ရာအင်ဂျင်နီယာကတော့ Darrell Smith ဖြစ်ပါတယ်ညနေပဲ6နာရီခွဲကနေ9နာရီထိထုတ်လွှင့်ပေးမယ့်အစီအစဉ်တွေကိုလိုင်းဒိုမီတာ16 kHz 10953ညလိုင်းဒိုမီတာ19 kHz 15555နဲ့လိုင်းဒိုမီတာ25 kHz 11965တို့ကနေအတန်လွှင့်ပေးမှာဖြစ်ပါတယ်သောတာရှင်များနဲ့တကွမြန်မာပြည်သူပြည်သားအားလုံးကိုယ်ဝဲစစ်ပါရှင်လန်းချမ်းမြေကြပါစေ VOU နားဆင်တဲ့အတွက်သူကျေးဇူးတင်ရှိပါတယ်ကျွန်တော်ဆက်မှုရပါ
This program has come to you from the Voice of America, Washington.